Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်။2018ခုနှစ်မတ်လ3ရက်တောက်ချာနေ့မနေ့ကင် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိဓာတ်ရိုက်အသံလွှင့်နေပါပြီရှင်။ကျမဆုမြတ်ပါပါရှင်အခုတောက်ချာနေမနဲ့ဖက် VOA စီစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ်
။မင်္ဂလာမနက်ခင်းပါရှင်။ကျမကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုမနန္ဒာချန်နဲ့အတူကြီးညာပေးမှာပါ။ American ရွေးကောက်ပွဲကိုရုရှားကနေဝင်ရောက်ဆက်ဖက်တဲ့ဆိုတဲ့ဆွဆွဲမှုအတွက်ဗဟိုအစိုးရရဲ့ဘယ်စုံစမ်းစစ်ဆေးမှုမျိုးကိုမဆိုနိုင်ငံတော်ရှေ့နေချုပ်အစ်ကစိန်ခေါ်လိုက်ပါပြီ။ပြင်သစ်သမ္မတရွေးကောက်ပွဲမှာထိတ်ဆုံးကနေပြေးနေတဲ့လွှတ်တော်မဟာအရေးယူခံရမယ့်အခြေအနေကိုရောက်နေပါတယ်။ Bangladesh နိုင်ငံမှာတော့ Rohingya Muslim တွေကိုအစိုးရကနေတံခါးဆင်းကောက်ယူတော့မှာပါ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမဆုမြတ်မွေ
အခုမနေ့အစီအစဉ်တွေထဲမှာဆိုရင်တော့ဒီချင်းပြည်နယ်ထန်တလန်မြို့ကအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲမှာပါကိစ္စတွေကိုသဘောတူခဲ့ကြပါတယ်လေတခါ88မျိုးဆက်ခေါင်းဆောင်တွေတည်ထောင်ဖို့စီစဉ်နေတဲ့နိုင်ငံရေးပါတီကဘလို့ပါတီမျိုးဖြစ်မှာလဲဆိုတာတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်ဒါတွေမှာက VOA အတန်လွှင့်ဌာနကြီးကနေဘာဘာမျိုးစုံနဲ့စတင်အတန်လွှင့်ခဲ့တာအခု85နှစ်ပြည့်သွားခဲ့ပါပြီ
ရင်တော့ကျွန်တော်တို့ခင်မာတော့ကတော့ရေဒီယိုတစ်မျိုးပဲရှိတာပေါ့
VOA ကမြန်မာပြည်ကလူတွေကအရန်ကိုနားထောင်နေအခုဆိုကြည့်ရှုတဲ့ဌာနရေးတွေဖြစ်တဲ့အတွက်ဂုံသေးခါကိုမြင့်တင်ပေးတဲ့အတွက်လည်းအထူးကိုယ်ယူပါတယ်အထူးကျေးဇူးတင်ပါတယ
် VOA မြန်မာဌာနမှာတာဝန်ထမ်းဆောင်ခဲ့ကြတဲ့ဝန်ထမ်းဟောင်းကြီးတချို့ရဲ့အခုလိုမျိုးအမှတ်တရစကားတွေပါဝင်တဲ့ VOA 85နှစ်ပြည့်ပွဲအကြောင်းကိုအပြည့်အစုံကြားကြရပါမှာရှင်။နောက်ပိုင်းကျရင်လဲသွေးတိုးရောဂါပိုဆိုးမသွားအောင်လို့ဘလို့နေထိုင်စားတောက်သင့်တယ်လဲဆိုတာသိရမယ့်ဂျမားရဲ့အစီအစဉ်တိုင်းရင်းသားသတင်းလွှာတွေကိုနားဆင်ရမှာပါ။အရင်ဆုံးတော့နောက်ဆုံးရထိတ်တန့်သတင်းတွေကိုဒေါခင်မျိုးတက်နဲ့မန္တန္တာချန်တို့ကြီးညာပေးပါမယ်ရှင်။
American ပြည်ထောင်စုရဲ့2016သမ္မတရွေးကောက်ပွဲကိုရုရှားကနေဂျန်ဝင်ဆွတ်ဖက်မှုလုပ်တဲ့ဆိုရဲဆွတ်ဆွဲမှုနဲ့ပတ်သက်ပြီးဗဟိုအစိုးရရဲ့ဘယ်စုံစမ်းစစ်ဆေးမှုမျိုးကိုမဆိုနိုင်ငံတော်ရှေ့နေချုပ် Jeff Sessions ကတရားဥပဒေအရစိန်ခေါ်လိုက်ပါပြီ။သူဟာလွှတ်တော်မှဖြစ်တဲ့တာဝန်ထမ်းဆောင်နေချိန်သမ္မတ Trump ရဲ့စီးပွားရေးအဖွဲ့ဝင်တူအဖြစ်ရှိနေချိန်မှာအမတ် Session ဟာရုရှားနိုင်ငံဆိုင်ရာတန်မတ်ကြီး Sergey Kislyak နဲ့ရွေးကောက်ပွဲမတိုင်ခင်နှစ်ကြိမ်တွေ့ဆုံခဲ့ပေမဲ့သူ့ကိုရှေ့နေချုပ်ယာလူအတွက်အတီးပြုတ်ဖို့ကြားနာပွဲအတွင်းဒါကိုထုတ်ဖော်မပြောဘဲထိန်ချန်ထားတယ်လို့ The Washington Post သတင်းစာကရေးသားခဲ့တဲ့နောက်မှာ Mr. Session ကသတင်းတောက်တွေကိုတွေ့ဆုံပြောကြားခဲ့တာဖြစ်ပါတယ်။သူဟာရုရှားတမ်မတ်ကြီးနဲ့တွေ့ဆုံပြီးမဲဆွယ်ပွဲကိစ္စတွေပြောမပြောမေးခွန်းတွေထုတ်နေကြတာဖြစ်ပါတယ်။ဒီကိစ္စအတွက် Mr. Session အနေနဲ့ကင်းကင်းရှင်းရှင်းဖြစ်အောင်လုပ်ဖို့ပါတီနှစ်စလုံးကလွှတ်တော်အမတ်တချို့ကတောင်းဆိုခဲ့ကြတယ်လို့တချို့ Democratic Partyဒီဝင်တွေကတော့သူဟာကြမ်းကြိမ်ပြီးလိန်ညာသူလို့ဆွဆွဲကြပြီးနှုတ်ထွက်တဲ့လို့ပြောဆိုကြတာပါသူအနေနဲ့ကြားနာပွဲမှာသမ္မတ Trump ရဲ့စီးဝင်းအဖွဲ့နဲ့ရုရှားတို့ကြားအဆက်အသွယ်ရှိမရှိမေးခွန်းအထောက်ခံရတာဒါဖြစ်ပြီးအထက်လွှတ်တော်အမတ်နဲ့လက်နက်ကိုင်တပ်ဖွဲ့များရေးရာကော်မတီဝင်ဖြစ်နဲ့တွေ့ဆုံခဲ့ခြင်းရှိမရှိမေးမြန်းတာကိုခံခဲ့ရတာမဟုတ်တဲ့အတွက်ပြန်ပြီးဖြေကြားနိုင်ခြင်းမရှိခဲ့ဘူးလို့ကျက်တဲ့ပရိနေမှာသတင်းတောက်တွေကိုပြောကြားခဲ့တာပါသူအနေနဲ့ဘသူ့ကိုမှလမ်းလွှဲပြီးပြောဆိုဖို့ဘယ်တော့မှမရည်ရွယ်ခဲ့ပါဘူးလို့လည်းပြောပါတယ်သူဟာရုရှားတမ်မတ်ကြီးနဲ့ဇူလိုင်လထဲမှာတစ်ခါစက်တင်ဘာလမှာတစ်ခါတွေ့ဆုံပြီးတွေ့ဆုံခဲ့တာဖြစ်ပြီးဒါဟာသမ္မတ Trump သမ္မတဖြစ်ရင်းနဲ့ဘာမှမပတ်သက်ဘူးလို့လည်း Mr. Sessions ကပြောပါတယ်
American ပြည်ထောင်စုမှာဆောက်လုပ်ခဲ့ဘူးသမျှတွေလည်းကုန်ကြစရိတ်အများဆုံးဖြစ်တဲ့စစ်သည်မော်ကြီးကိုကြည့်ရှုဖို့သမ္မတ Donald Trump ဟာကြာသပတေးနေ့က Virginia ပြည်နယ်ကသင်္ဘောချင်းကိုတွားရောက်ခဲ့ပါတယ်။ဒါဟာဆိုရင် American စစ်အုံစရိတ်ကိုတိတိတသားတိုးမြင့်မှုဒီသတင်းပတ်ထဲကတိပေးခဲ့တာကိုအလေးပေးထင်ဟပ်တဲ့အစီအစဉ်လေးဖြစ်ပါတယ်။စစ်အုံစရိတ်တိုးမြင့်သုံးဆွဲမဲ့အကြောင်းကိုတော့လွှတ်တော်နှစ်ရက်ရှေ့မှောက်ပြောကြားတဲ့အဓိကမိန့်ခွန်းမတိုင်ခင်ဒီသတင်းပတ်ထဲမှာပဲသမ္မတ Trump က Fox and Friends မနက်ခင်းရုပ်တံလွင်အစီအစဉ်မှာပြောဆိုခဲ့တာဖြစ်ပါတယ်။ Virginia ပြည်နယ် Newport News မြို့ဒီတင်မောချင်းကအကုန်ကျများပြီးတော့ကြန့်ကြာမှုတွေနဲ့ကြုံခဲ့ရတဲ့73ဘီလီယံတန်ဖိုးရှိတဲ့ဒီ USS Gerald R. Ford စစ်တင်မောကြီးပေါ်မှာသမ္မတ Trump ကသူ့ရဲ့ကာကွယ်ရေးအသုံးစရိတ်တွေဦးစားပေးမဲ့အစီအစဉ်တွေကိုချပြသွားမှာဖြစ်ပါတယ်။စစ်တင်မောကြီးကိုတော့ရင်းနှွေးငွေကနေလျှက်စစ်သုံးဖြည့်ပြောင်းလဲမှာဖြစ်တယ်လို့တိုင်းပြည်မှာရှိတဲ့အကောင်းဆုံးစစ်လက်နဲ့ဆက်သွယ်ရေးကိရိယာတွေနဲ့စနစ်တွေတက်ဆင်သွားမှာဖြစ်တဲ့အကြောင်းသင်္ဘောဆောက်လုပ်နေတဲ့ Huntington Ingalls ကပြောပါတယ်။စစ်တင်မောကြီးကိုတော့ဒီနှစ်ကုန်မှာရေးချနိုင်လိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ရှင်။
Syrian နိုင်ငံတွေက ISIS တွေ့ကြော်တွေထိန်းချုပ်ထားတဲ့ Palmyra မြို့ကလေးကိုဒုတိယအကြိမ်ဖြစ်နေပြန်ပြီးသိမ်းပိုက်နိုင်ပြီလို့ Syria စစ်တပ်ကကြေညာပရင်းနဲ့မှပြောကြားပါတယ်။ Syria ဆိုရဟာမြို့တစ်မြို့လုံးကိုထိန်းချုပ်ထားနိုင်ပြီလို့အစိုးရစစ်တပ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလိုပြန်ပြီးထိန်းချုပ်နိုင်တာဟာရုရှားဘက်ကလေကြောင်းအထောက်အကူတွေကြောင့်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ ISIS တွေ့ကြရတဲ့တက်တွေဟာတနင်္ဂနွေနေ့မှာအဲ့ဒီမြို့ကနေစတင်ပြီးဆုတ်ခွာကြတာဖြစ်ပြီးအင်္ဂါနေ့မှာတော့အစိုးရတက်တွေဟာပါမာရာမြို့ပြင်ကိုဝင်ရောက်နိုင်ခဲ့တယ်လို့ပြောပါတယ်။ကျေတပရင်းနေ့အစောပိုင်းမှာတော့တိုက်ပွဲအောင်မြင်တဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကိုကာကွယ်ရေးဝန်ကြီးဆာဂီရှိုဂျူကပြောကြားခဲ့တယ်လို့ရုရှားဆိုကပြောခွင့်ရကပြောကြောင်းရုရှားသတင်းတွေမှာဖော်ပြနေပါတယ်။ Syria တက်တွေကိုရုရှားကလေကြောင်းထောက်ကူတွေပေးနေတဲ့အတိုင်းအတာနဲ့ပတ်သက်ပြီးတော့အသေးစိတ်ကိုတော့ထုတ်ဖော်မပြောကြပါဘူး
။ပြင်သစ်သမ္မတရွေးကောက်ပွဲမှာထိတ်ကပြေးနေတဲ့ Marine Le Pen ဟာ IS သွေးကြွအကြမ်းဖက်အဖွဲ့ကရရက်ဆက်ဆက်တပ်ဖြတ်နေတဲ့ဓာတ်ပုံတွေကို2015ခုနှစ်ကလူမှုမီဒီယာကွန်ရက်စာမျက်နှာ3ခုမှာဖော်ပြခဲ့မှုနဲ့ပတ်သက်ပြီးတော့ထောင်ဒဏ်3နှစ်နဲ့ငွေဒဏ်ဒေါ်လာ 89,000 ဆောင်ရမယ့်အခြေအနေနဲ့ရင်ဆိုင်နေရပါတယ်။လက်ရရင်ဥပဒေပြုလွတ်တော်အမတ်လက်ပန်းဟာလွတ်တော်အမတ်တဦးအနေနဲ့ရရှိထားတဲ့လူငိမ့်ချမ်းသာ권ကိုရုပ်သိမ်းဖို့အတွက်ဥရောပလွတ်တော်မှာကြာတာပရင်းနေ့ကမဲခွဲဆုံးပြတ်ခဲ့ကြတဲ့အတွက်လည်းအကြမ်းဖက်မှုဓာတ်ပုံတွေဖြန့်ဝေမှုနဲ့အရေးယူခံရမယ့်အခြေအနေတွေပေါ်ပေါက်လာခဲ့တာဖြစ်ပါတယ်။လက်ပန်းကတော့သူ့ရဲ့သမရမဲဆွယ်ဘဲကိုထိကြိုက်အောင်လို့ရည်ရွယ်တဲ့နိုင်ငံရေးလှုပ်ရဖြစ်ကြောင်းပြောဆိုသွားခဲ့ပါတယ်။သူ့အနေနဲ့ IS စစ်သွေးကြွတွေတပ်ဖြတ်နေတဲ့ဓာတ်ပုံ2ပုံ3ပုံကိုပစ်ပို့ခဲ့ပြီးတော့ဒါဟာ IS စစ်သွေးကြွအဖွဲ့ရဲ့လက်ချက်ဖြစ်တဲ့ဒီတပ်ဖြတ်မှုကိုလည်းရှုံချခဲ့တဲ့အကြောင်းပြင်သစ်သတင်းဌာနတွေကကြာတာပရင်းတွေကပြောဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းတခြားသူတွေကိုစုံစမ်းစစ်ဆေးတာတွေမလုပ်ဘဲသူ့ကိုသာစစ်ဆေးတဲ့အပေါ်မှာလည်းမေးခွန်းထုတ်ခဲ့ပြီးတော့သူဟာလွတ်တော်အမတ်တယောက်အနေနဲ့ IS စစ်သွေးကြွအဖွဲ့ကိုရှုံချခဲ့တဲ့သူဖြစ်တဲ့အကြောင်းလက်ပန်းကပြောဆိုသွားခဲ့ပါတယ်ရှင်။
UAE American သံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေအမေရိကန်တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအရှိတောင်ပိုင်းဒေသမှာမြန်မာနိုင်ငံရခိုင်ဘက်ကနေထွက်ပြေးလာတယ်လို့ပြောတဲ့ Rohingya Muslim ဥယေဘယ်လောက်ရှိတယ်ဆိုတာကိုသိရအောင်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကသံကောင်းစင်းစပြီးကောက်ယူနေပါပြီ။ Caucasus ပြည်ဒေသမှာရှိတဲ့ဒုက္ခသည်စခန်းတွေမှာနေထိုင်သူဘယ်လောက်ရှိတယ်ဆိုတာကိုသိရအောင်ကောက်ယူနေတာဖြစ်ပြီးဒါဟာလူသူမနေတဲ့ကျွန်းကိုရွှေ့ပြောင်းပေးဖို့လှုပ်ဆောင်မှုရဲ့အစိတ်ပိုင်းတစ်ခုလို့ဘင်္ဂလားဒေ့ရှ်အရာရှိတွေကပြောပါတယ်။အစပိုင်းမှာတော့ဒုက္ခသည်စခန်းတွေထဲမှာရောအပြင်မှာပါနေထိုင်နေကြတဲ့မြန်မာနိုင်ငံသားမိသားစုဝင်အစည်းအဝေးကိုပထမဆုံးကောက်ယူမှာဖြစ်ပြီးနောက်ပိုင်းမှာတော့အလုံးစုစုပေါင်းဘယ်နှယောက်ရှိရဲဆိုတာကိုသိရဖို့စီရင်ကောက်မယ်လို့ဘင်္ဂလားဒေ့ရှ်သံကောင်းစင်းဌာနအရာရှိဝီဟီဒါရာဂမန်က AFP သတင်းဌာနကိုပြောပါတယ်။ Ranger တွေကိုဘင်္ဂလားပင်လယ်အော်ရဲကသံကားချက်တွန်းကိုပို့ပေးမယ်။ဘင်္ဂလားဒေ့ရှ်အစိုးရအစီအစဉ်တွေအတွက်အခုလိုသံကောင်းစင်းကောက်တာလို့လည်းပြောပါတယ်။အခုလိုကောက်ယူမှုကအနည်းဆုံး3လလောက်ကြာနိုင်ပြီးဒါဟာအစိုးရကသူတို့ကိုရွှေ့ပြောင်းပေးရမှာအကျိုးရှိစေဖို့ရည်ရွယ်တယ်လို့လည်း Caucasus ဘဇာစီမံခန့်ခွဲမှုအလီဟိုစင်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်မှာ Ranger 4သိန်းလောက်နေမယ်လို့အစိုးရကခန့်မှန်းထားတယ်လို့အဲ့ထက်က 9,300 လောက်ဟာမနစ်ကအောက်တိုဘာအရေးခင်နောက်ပိုင်းထွက်ပြေးလာကြသူတွေဖြစ်နိုင်တယ်လို့ပြောပါတယ်။အခုလိုရွှေ့ပြောင်းနေရချတာပေမဲ့ကျွန်းဟာရေကြီးတဲ့အန္တရာယ်ကျရောက်လို့ရှိတဲ့နေရာဖြစ်ပြီးရေကြီးခြင်းတကြုံလုံးရေမြုပ်နေတတ်တာမို့ဘင်္ဂလားဒေ့ရှ်အစိုးရရဲ့ဒီရွှေ့ပြောင်းအစီအစဉ်ကိုလူခွင့်အဖွဲ့တွေကပြင်းပြင်းထန်ထန်ဝေဖန်ကြပါတယ်။
အေးပက်ဖြန်းလာတဲ့အခါတောက်လေးရှိတဲ့ဆွေးဝါးတွေမှာပါဝင်တဲ့ pseudo effort drink ကိုဘင်္ဂလားဒေ့ရှ်နိုင်ငံကတရားမဝင်စိတ်ကြဆေးထုတ်လုပ်ရမှာဒီအဓိကအသုံးပြုနေတဲ့အတွက်တင်ပို့ခွင့်တားမြစ်ဖို့ရာစီစဉ်နေတဲ့အကြောင်းမိုးရစေဝါတိုက်ဖြတ်ရေးတာဝန်ရှိသူတွေကပြောပါတယ်။ရပါလို့လူသိများတဲ့စိတ်ကြဆေးပြားတွေအသုံးပြုလာနေတဲ့ပြဿနာကိုအာရှတလွားကအစိုးရတွေရင်ဆိုင်နေရပြီးတော့ဘင်္ဂလားဒေ့ရှ်တနိုင်ငံထဲမှာနှစ်စဉ်ခန့်မှန်းခြေဒေါ်လာတန်3,000ဘူးလောက်ရောင်းချနေတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာနေစဉ်ရာဘာစိတ်ကြဆေး2,000လောက်ကိုသုံးစွဲနေပြီးတော့အများစုကတော့ဥပဒေစိုးမိုးမှုမရှိတဲ့မြန်မာနိုင်ငံနဲ့နေဆက်ဒေသကဓာတ်ခွဲကန်းတွေမှာထုတ်လုပ်တာဖြစ်တယ်လို့လည်းဘင်္ဂလားဒေ့ရှ်နဲ့နိုင်ငံတကာမွေးရစေဘာတိုက်ဖြတ်ရေးအရာရှိတွေကပြောပါတယ်။ Pseudo Ephedrine တင်သွင်းခွင့်တားမြစ်ဖို့ပြီးခဲ့တဲ့လနောက်ပိုင်းမှာတည်ပြုတ်ခဲ့ပြီးတော့မကြာခင်တရားဝင်ကြေညာမယ်လို့လည်းဓာတ်ကမြို့တော်မှာရှိတဲ့မွေးရစေဘာထိန်းချုပ်ရေးဌာနအရာရှိ3ဦးကိုကိုးကားပြီးတော့ Writers သတင်းမှာဖော်ပြထားပါတယ်။
တရုတ်ဆိုရ တရင်မီဒီယာတွေမှာတန်ကိုရီးယားထွက်ကုန်တွေကိုသဘိတ်မှောက်ဖို့နဲ့ဒဏ်ခတ်အရေးယူမှုတွေလုပ်ဖို့အတွက်တောင်းဆိုလာကြပါတယ်။ဒါဟာတန်ကိုရီးယားကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Lotte Group နဲ့တန်ကိုရီးယားကာကွယ်ဝင်ကြီးဌာနတို့ကြားသဘောတူညီမှုတစ်ခုရလာတာကြောင့်ဖြစ်ပြီးဒီသဘောတူညီချက်ကနေတန်ကိုရီးယားမှာအမေရိကန်ဒုံးလက်နဲ့ကာကွယ်စနစ်ချထားမှာကိုခွင့်ပြုဖို့အတွက်ဖြစ်လာနိုင်တဲ့လမ်းကြောင်းတစ်ခုဖြစ်လာတာအတွက်ကြောင့်ဖြစ်ပါတယ်။ဒါပေမဲ့တန်ကိုရီးယားကိုဒဏ်ခတ်တဲ့နေရာမှာတရုတ်နိုင်ငံဖို့သူ့ရဲ့စီးပွားရေးကိုပြန်ပြီးမထိခိုက်စေဘဲဘလို့ဒဏ်ခတ်မယ်ဆိုတာကမေးစရာဖြစ်လာပါတယ်။ဒါအပြင်ဒီလိုသဘိတ်မှောက်တာဟာလည်းလက်တွေ့ကြတဲ့အဖြေလို့အလုံးကမယူဆကြပါဘူး။ဒီသဘောတူညီချက်ထွက်လာခဲ့ချိန်မှာတောင်ကိုရီးယားဆိုင်တွေကိုသဘိတ်မှောက်ဖို့နဲ့မကဘဲတောင်ကိုရီးယားရုပ်ရှင်တွေနဲ့ကုန်ပစ္စည်းတွေကိုပါသဘိတ်မှောက်ပြီးတရုတ်လူစုကတုံ့ပြန်ကြဖို့အတွက်တရုတ်အစိုးရသတင်းစာကပန်ကြားခဲ့တာဖြစ်ပါတယ်။အမျိုးသားရေးဝါဒီတွေထုတ်ဝေနေတဲ့တရုတ်ကွန်မြူနစ်ပါတီရဲ့ပံ့ပိုးမှုရတဲ့ပြည်သူ့နေစဉ်သတင်းစာမှာလည်းတတ်လို့ခေါ်တဲ့ဝင်းဟင်မြင့်ဒုံခွင်ဒုံစနစ်တက်စင်လှုပ်ဆောင်မှုဆုံးဖြတ်ချက်အတွက်တောင်ကိုရီးယားနိုင်ငံဟာဆေးခါးရေးနဲ့ကြုံရမယ်ဆိုတဲ့ခေါင်းစဉ်နဲ့ပြင်းပြင်းထန်ထန်ဝေဖန်ရေးသားထားပါတယ်
။ပါကစ္စတန်အစိုးရရဲ့တစ်တော့ပြန်လည်ထိန်းသိမ်းရေးကျေပြန်းတဲ့လှုပ်ရှားမှုကနေ2015ခုနှစ်ကစလို့နိုင်ငံရဲ့အနောက်မြောက်ပိုင်းဒေသတစ်လျှောက်မှာတစ်ပင်တန်းပေါင်း950စိုက်ပျိုးနိုင်ခဲ့တဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။တချိန်ကတစ်တော့ထူထပ်တဲ့ပြည်နယ်တစ်ခုအဖြစ်ဟိန္ဒူကုရှ်တောင်တန်းဒေသမှာထင်ရှားခဲ့တဲ့နေရာမှာမြေယာပျက်စီးဆုံးရှုံးမှုတွေကိုတားဆီးနိုင်မှုမျှော်လင့်ချက်နဲ့2018ခုနှစ်နောက်ဆုံးထားပြီးတော့တစ်ပင်တန်း1000စိုက်ပျိုးရေးလင်းနစ်တာစီမံကိန်းကိုခိုင်ဘာပထွန်ခွာပြည်နယ်အစိုးရကစတင်ခဲ့တာဖြစ်ပါတယ်။တစ်ပင်ပေါင်းတန်း1000ဆူနာမီလို့တရားဝင်အမည်ပေးထားတဲ့စီမံကိန်းကတိုးတက်မှုအခြေအနေတွေကိုအသိမှတ်ပြုတဲ့အနေနဲ့ပြည်နယ်တွင်းမှာအုပ်ချုပ်နေတဲ့ပါကစ္စတန် PTI ပါတီတာဝန်ရှိသူတွေနဲ့ခေါင်းဆောင်တွေဟာအစ္စလာမဘတ်မြို့တော်မှာကြာသပတေးနေ့ကစုဝေးခဲ့ကြပါတယ
်။နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မန္တနာချမ်းတို့ကြီးညာပေးခဲ့ကြတာပါရှင်။VOA ရဲ့အခုထုတ်လွှင့်မှုတွေကိုလိုင်းဒိုမီတာ2432နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ burmese.voanews.com မြန်မာပိုင်း website ပေါ်မှာလည်းနားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook ပေါ်ကနေပြီးတော့လည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတစ်ခါတော့သတင်းဆောင်မတွေဘက်ကိုလှည့်ပါအောင်မယ်။ VOA တန်လွှင့်ဌာနရဲ့85နှစ်ပြည့်ပွဲအထိမ်းအမှတ်အကြောင်းမပြောခင်မှာ88မျိုးဆက်တွေနိုင်ငံရေးပါတီတစ်ခုတည်ထောင်ဖို့စ조사နေကြတဲ့အကြောင်းကိုပြောပြရစေ။2020ခုနှစ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့ရည်ရွယ်ပြီးတော့88မျိုးဆက်ခေါင်းဆောင်တွေနိုင်ငံရေးပါတီတစ်ခုကိုတည်ထောင်ဖို့အတွက်စတင်ဆောင်ရွက်နေပါတယ်။ပြည်သူလူထုအကျိုးစီးပွားကိုရှေ့ရှုတဲ့နိုင်ငံရေးပါတီတစ်ခုဖြစ်အောင်ရည်ရွယ်ဆောင်ရွက်နေတာလို့88မျိုးဆက်ခေါင်းဆောင်တယောက်ဖြစ်တဲ့ဦးကုကူကြီးက VOA ကိုပြောပါတယ်။ဘလို့မူဝါဒတွေဦးစားပေးဆောင်ရွက်မှုတွေနဲ့ပါတီထောင်သွားမှလဲဆိုတာကိုမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းတဲ့အခါမှာဦးကုကူကြီးကအခုလိုစဖြေပါတယ်ရှင်။
ကျွန်တော်တို့2020ရွေးကောက်ပွဲအမီတော့ကျွန်တော်တို့နယ်ဒေသတွေကိုပါဖြန့်ပြီးတော့စီးရုံးတာတွေပါတီတိဆောက်ရေးလုပ်ငန်းတွေကိုကျွန်တော်တို့2018 2019မှာအဓိကကျွန်တော်တို့အဲတာဝန်ယူပြီးတော့ဆောင်ရွက်ဖို့ရှိပါတယ်
။အဲ့တော့အဓိကဘယ်သူတွေပါကြမလဲရှင
်။အဲ့ဒါကကျွန်တော်တို့ဒီ forum ဒီတွေ့ဆုံဆွေးနွေးပွဲပြီးသွားတဲ့အခါကျတော့မှကျွန်တော်တို့ပြောလို့ရပါမယ်။အခုကတော့ကျွန်တော်တို့ပြည်မြောက်ရေးအတွက်စပြီးတော့အလုံးဝိုင်းပြီးတော့ဒီတော့ဆိုရတော့ဒါ88အဖွဲ့တွေတွေကတော့ဥပမာကျွန်တော်တို့ကကိုမြာအေးဒါကျွန်တော်တို့88တွေကလည်းတွဲခဲ့တဲ့ကိုမင်းစီရတို့အစရှိတဲ့ဖြင့်ဒါကျွန်တော်တို့တော်တော်များများလူချင်းတွေပါကြပါတယ
်အဲ့တော့ဒီ88မျိုးဆက်တွေရဲ့ဒီပါတီအဖြစ်ထွက်ပေါ်လာမလားဒါမှမဟုတ်ဒီနိုင်ငံရေးပါတီတစ်ခုအနေနဲ့ထွက်ပေါ်လာပြီးတော့ပါဝင်ခြင်းတဲ့လူတွေစိတ်သဘောထားတိုက်ဆိုင်သူတွေအဲ့လိုဖွဲ့စည်းမှလာရှင်ဒီဖွဲ့စည်းမဲ့ဟိုကနဦးအခြေခံတဲ့ဟိုပုံစံကဘယ်လိုပါလဲ
ဟိုအခြေခံတာကိုလိုက်ကကျွန်တော်တို့ကဒီပြည်သူလူထုရဲ့အကျိုးစီးပွားကိုရှေ့ရှုတဲ့ဘူဝါဒများကိုအခြေခံတဲ့ပါတီတစ်ချက်ပေါ်လာဖို့ဆိုပြီးကြေကြေပြန့်ပြန့်ဆိုတော့ဖွဲ့စည်းဖို့လည်းစဉ်းစားထားပါတယ်။အဲ့တော့ဒါကြောင့်မလို့ဟိုပါတီရဲ့နာမည်ရွေးချယ်မယ်ဆိုရင်တောင်မှဒီ88ရှင်လေးလို့ဆိုတဲ့နာမည်ကိုကျွန်တော်တို့သုံးမှာမဟုတ်ပါဘူး။ကျွန်တော်မျိုးဆက်အားလုံးကြေကြေပြန့်ပြန့်ပေါ်နိုင်အောင်ကျွန်တော်တို့ပြည်သူစဉ်းစားထားကြပါတယ
်။အခုပါတီကတော့ဟိုအခြေခံမူအဖြစ်ဘာကြီးဘလို့မူဝါဒမျိုးဖြစ်လာနိုင်ပါသလဲရှင်အကိုတို့အဲ့ဟာနဲ့ပတ်သက်ပြီးတော့စဉ်းစားထားချက်ရောရှိပါပြီလား
အခုကျွန်တော်တို့ကတော့အခြေခံကြဆုံးတော့ကတော့ပြည်သူလူထုရဲ့အကျိုးစီးပွားကိုအခြေခံတဲ့ရှေ့ရှုတဲ့နိုင်ငံရေးပါတီတွေပေါ်ထွန်းရေးဆိုတာကိုကျွန်တော်ရည်ရွယ်ပါတယ်ဒါကြောင့်မလို့အဲ့ဒီဟာကအမှန်ကြေပြတ်ပါတယ်ကျွန်တော်တို့ဒီ forum တွေ့ဆုံဆွေးနွေးပွဲပြီးသွားတဲ့အခါကျတော့ဒီမူဝါဒပိုင်းဆိုင်ရာတွေကျွန်တော်တို့ထပ်ပြီးတော့အသေးစိတ်အကြောခံရမယ့်ဟာတွေရှိပါတယ်ဆိုတော့ကတော့ဒီဘူးရကြရဲဆိုတော့ပညာရေးပဲဖြစ်ဖြစ်စာမရေးပဲဖြစ်ဖြစ်နောက်ဆုံးအခွန်အောက်ဟလာဒီဘာနာရေးကိစ္စတွေကသာပြည်သူလူထုရဲ့အကျိုးစီးပွားကိုအခြေခံတော့ရှေ့ရှုတော့ဆိုတာဟာအဲ့ဒီ ရည်ရည်ချက်အပေါ်မှာပဲတဲ့အသေးစိတ်မူဝါဒတွေကလည်းထင်ရှားတော့မှာဖြစ်ပါတယ်နော
်ဒီ2015ရွေးကောက်ပွဲကာလတုန်းကတော့ဒါဥက္ကုကိုကြီးတို့အနေနဲ့ဒါ NLD နဲ့ပူးပေါင်းမယ်ဆိုတော့ဟို NLD မှာပါဝင်ဖို့ဆိုတော့ကိစ္စတွေလည်းရှိခဲ့ပါသေးတယ်ဒါမျိုးတွေဖြစ်တော့မလာဘူးပေါ့နော်ဆိုတော့အခုပါတီတက်တက်ထောင်းနေဆိုတော့ဒါဟာဟိုအတိုက်ခံဒါမှမဟုတ်လို့ရှင်လဲဒီလက်ရှိအာဏာရပါတီအပါဝင်ပါတီတွေကြားထဲမှာဟိုဘလို့ပုံစံမျိုးကြောင့်ဒီလိုတီးတန့်ပေါ့နော်ပါတီထောင်ရတဲ့ရည်ရွယ်ချက်ပေါ့ဘလို့ပုံစံမျိုးနဲ့ရည်တည်ဖို့ပါလဲ
ဟိုအဓိကကတော့ကျွန်တော်တို့ဒါ78ကာလတုန်းကဆိုရင်ကျွန်တော်တို့ဒါကျောင်းထဲမှာစတင်ဆန္ဒပြခြင်းတုန်းကဒီဓမ္မဆိုချက်တွေလမ်းကျင်ပါတီကလိုအချက်ပဲပါတီမှတောင်းမှာကျွန်တော်တို့ရည်တည်ခွင့်လည်းမရှိဘူးပေါ်လည်းမပေါ်သေးပါဘူးအဲ့ဒီချိန်မှာကလေးကကျွန်တော်တို့စတင်ဆောင်ရွက်ခဲ့တယ်ပြီးတဲ့အချိန်မှာလည်းပဲပါတီဖွဲ့စည်းဖို့အတွက်ကိုကျွန်တော်တို့တိုက်တွန်းအကြံပေးတာဒီကျွန်တော်တို့ကိုယ်တိုင်နဲ့စဉ်းစားချက်တွေအများကြီးရှိခဲ့ပါတယ်သို့တော့ဒီမိုကရေစီပြုပြင်ကြောင်းလဲမှုမှာပထမအဆင့်အနေနဲ့အရင်စနစ်ဟောင်းကိုဖယ်ရှားဖို့ကျွန်တော်တို့စူးစမ်းတဲ့အခါမှာကျွန်တော်တို့အင်အားကောင်းကောင်းနဲ့ကျွန်တော်တို့ဒီမိုကရေစီဘက်ကအင်အားစုတွေအနိုင်ရအောင်ဆိုတဲ့မူဝါဒနဲ့ဝိုင်းရံနဲ့ပံ့ပိုးတဲ့အခန်းကဏ္ဍကနေပြီးတော့ပဲကျွန်တော်တို့ဆောင်ရွက်ခဲ့ပါတယ်။အဲ့တော့နောက်တစ်ချက်ကျွန်တော်တို့ထပ်ပြီးတော့ကြိုးစားတဲ့အခါမှာတော့78ကျွေးကြော်တန်ဖြစ်တဲ့ဒီမိုကရေစီရရှိရေးတို့ရေးဆိုတာကဘ ഹു ဝါဒထွန်းကားအောင်ကျွန်တော်တို့ဆောင်ရွက်ရမယ်ဆိုတဲ့ကျွန်တော်တို့တမိုင်းပေးတာပေါ့ကျွန်တော်တို့မပြီးသေးပါဘူး။ဒါကြောင့်မလို့ရေရှည်မှာဟလာပါတီတွေ A B C D E အဲ့လိုရှိတဲ့အထဲကနေပြီးတော့မှဘယ်ပါတီကိုပုံပြီးတိုက်ညက်တက်လို့ရွေးချယ်လဲဆိုတော့ဒီနိုင်ငံရေးခြေမှုအဆင့်ထိရောက်ဖို့အတွက်ကျွန်တော်တို့ကြီးရွယ်ပြီးတော့ဒီလိုပါတီကိုထူထောင်တာဖြစ်ပါတယ်။နောက်ကျွန်တော်တို့ကိုနိုင်ကလည်းအသက်အရွယ်ဖြတ်တန်းမှုကျွန်တော်တို့ဘူးတူတာအတွေ့အကြုံတွေကိုလက်တွေ့အကောင့်ထဲပုံနိုင်ဖို့ဆိုတာကနိုင်ငံရေးပါတီတရက်ဖွဲ့စည်းထူထောင်မှတာလည်းရင်ကျွန်တော်တို့မူဝါဒဆိုင်ရာကျွန်တော်တို့အယူအဆတွေကျွန်တော်တို့သဘောထားတွေကိုလက်တွေ့အကောင့်ပြထိုးနိုင်မှာဖြစ်ပါတ
ယ်။ဒါကတော့88မျိုးဆက်ခေါင်းဆောင်တယောက်ဖြစ်တဲ့ဥက္ကုကိုကြီးကိုမတ်သိန်ကြီးထိုက်ဆက်သွဲမေးမြန်းခဲ့တာပါရှင်။အခုဆက်ပြီးတော့ဒီတိုင်းရင်းသားနိုင်ငံရေးသတင်းတစ်ခုကိုလည်းဆက်ပါအောင်မယ်။27ရာစုပင်လုံညီလာခံကိုဒုတိယအကြိမ်ကျင်းပတဲ့အခါမှာနိုင်ငံရေးဆိုင်ရာကိစ္စရပ်တွေတင်ပြဆွေးနွေးနိုင်ဖို့ချင်းပြည်နယ်ထန်တလန်မြို့မှာမြို့သားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုမတ်လ10ရက်နေ့အထိကျင်းပခဲ့ပါတယ်။အဲ့ဒီဆွေးနွေးပွဲကနေနိုင်ငံရေးဆိုင်ရာဆုံးဖြတ်ချက်၈ခုကိုချမှတ်နိုင်ခဲ့ပါတယ်။1948ခုနှစ်ပင်လုံစာချုပ်ထဲမှာပါတဲ့ခွဲထွက်ခွင့်ဆိုတာကိုချင်းမျိုးသားတွေရဲ့နိုင်ငံရေးဆုံးဖြတ်ချက်ထဲမှာထည့်သွင်းစရာမလိုဘူးလို့လည်းဆုံးဖြတ်ခဲ့ကြပါတယ်။အကြောင်းစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအင်ကတင်ပြပါမယ်ရှင်
။ဟုတ်ကဲ့ပါ။ February 28ရက်နေ့မှာစပြီးချင်းပြည်နယ်ထန်တလန်မြို့မှာ၃ရက်သာကျင်းပခဲ့တဲ့ချင်းမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲဟာကျင်းပပြီးစီးခဲ့ပြီးဖြစ်ပါတယ်။ဒီနိုင်ငံရေးဆွေးနွေးပွဲမှာလာမယ့်27ရာစုပင်လုံညီလာခံမှာတင်ပြနိုင်ရေးအတွက်နိုင်ငံရေးဆိုင်ရာဆုံးဖြတ်ချက်တွေချမှတ်နိုင်ခဲ့တယ်လို့ချင်းမျိုးရာစစ်နိုင်ငံရေးဆွေးနွေးပွဲကြီးကြပ်ရေးကော်မတီဥက္ကဋ္ဌပူးစုဘွဲကပြောပါတယ်
အဲ့ဒါစစ်တပ်ပြင်လို့လာခိုင်းချင်းကြီးတို့တကယ်တမ်းဆိုတော့အားလုံးအောင်မြင်စေရတဲ့ဟောနိုင်ငံရေးပိုင်ဆိုင်ရာအမြင်တွေကတော့အားလုံးအဲ့ဒါကိုဥတည်ပြီးတော့ဟိုဆုံးဖြတ်ချက်ကျထားတာဖြစ်တယ်
။ဒီနိုင်ငံရေးဆွေးနွေးပွဲကနေ1948ခုနှစ်ပင်လုံစာချုပ်မှာပါရှိခဲ့တဲ့ခွဲသက်ခွေကိုချင်းမျိုးရာစစ်နိုင်ငံရေးပုံသဘောတူညီချက်သက်မှာမထည့်သွင်းဖို့သဘောတူညီခဲ့တယ်လို့ချင်းမျိုးရာတာဦးသွက်ဖက်သွေးမှုတုံးစလိုင်းသက်နီကပြောပါတယ်
။အဲ့ဒီခွဲသက်ခွေကကျွန်တော်တို့ဆွေးနွေးချက်မှာထွက်လာပါတယ်ပင်လုံစာချုပ်တက်ကခွင့်ပြုဆိုတာအခုဒီနေ့ကျွန်တော်တို့သွားနေတဲ့နိုင်ငံရေးဆွေးနွေးပွဲဆိုတာကျွန်တော်တို့ NCA ဒီနေ့ခေတ်ဖြစ်စဉ်အဖြစ်ကတော့အဲ့ဒီကကျွန်တော်တို့သဘောတူချက်ပြလားဒုတာဝန်ဖြစ်တဲ့ဒီချောင်းဆိုမပြခွေရအချက်ချအနာအခုအဲ့ဒီနဲ့ခွင့်ပြုဆိုတာကျွန်တော်သွားနေတဲ့ဖြစ်စဉ်ဒီနေ့တွေ့နေပါတယ်အဲ့ဒါကြောင့်အဲ့ဒါမှဖြစ်
ပင်လုံစာချုပ်မှာပါရှိတဲ့ခွဲသက်ခွေဟာမြန်မာနိုင်ငံရဲ့2008အခြေခံဥပဒေမှာဒုတာဝန်ရေးသုံးပါနဲ့တော်လကောင်း MCA သဘောတူညီမှုစာချုပ်ပါသဘောတူညီချက်နဲ့ကွဲလွဲမှုရှိနေတဲ့အတွက်မထည့်တာဖြစ်တယ်လို့စလိုင်းသက်နေကပြောပါတယ်။ဒါ့အပြင်လက်ရှိဖော်ဆောင်နေတဲ့ Federal ပြည်ထောင်စုစနစ်အရခွဲသက်ခွေရေးစရာမလိုဘူးလို့လည်းသူကဆိုပါတယ်။ချင်းမျိုးရာဒီမိုကရက်တစ်ပါတီသွေးမှုနဲ့စလိုင်းကျဲဦးပြည်ထောင်အနေနဲ့ကတော့ခွဲသက်မှုရှိမရှိဆိုတာဇာရွက်နဲ့ဖွဲ့စည်းပုံဥပဒေမှာရေးသားယူနဲ့သက်ဆိုင်မှုမရှိဘူးလို့ပြောပါတယ်။
ဒီခွဲထွက်တာမခွဲထွက်တာဟာအဲ့လိုဒီစာနဲ့ရေးထားချင်းနဲ့မရေးထားချင်းနဲ့ခွဲချစ်ဖို့အခြေခံဥပဒေမှာထည့်သွင်းထားချင်းနဲ့မထည့်သွင်းထားချင်းနဲ့ဘာမဆိုင်ပါဘူးလို့ကျွန်တော်ကယူဆတယ်။ဒါကဟိုရေးလည်းပဲခွဲထွက်တဲ့လူတွေကတော့ဟိုခွဲထွက်တာပဲမခွဲထွက်တဲ့လူတွေကမခွဲထွက်ဘူးလေ။ဒါတော့စာနဲ့ရေးချင်းနဲ့မရေးချင်းနဲ့ဒီခွဲထွက်ခွင့်ကတိတ်ပြီးတော့မဆိုင်ဘူးလို့
ကမ္ဘာနိုင်ငံရေးဖြစ်စဉ်ရနိုင်ငံရေးရည်မှန်းချက်အမျိုးသားကျိုးစည်းပွားတူညီမှုရှိရင်ပူးပေါင်းမှာဖြစ်ပြီးအကျိုးစည်းပွားဆန့်ကျင်လာမှာဆိုရင်ခွဲထွက်တတ်တဲ့ဖြစ်စဉ်တွေရှိနေတဲ့အတွက်စာထဲမှာရေးသားယူနဲ့မလုံလောက်သေးဘူးလို့လဲဆိုပါတယ် ထန်တလန်မြို့မှာကျင်းပခဲ့တဲ့ပရမကျင်းချင်းမြူရာစစ်နိုင်ငံရေးဆွေးနွေးပွဲမှာအနာဂတ်ဖက်ဒရယ်ဖွဲ့စည်းပုံနဲ့ပတ်သက်တဲ့အချက်၈ချက်ဖြစ်တဲ့အချုပ်အခြာဒန်းလူကြီးကိုပွန်ပြတန်းခွင့်စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုမှုတိုင်းသားလူနည်းစုရခွင့်အရေးကိုကာကွယ်ခြင်းဒီမိုကရေစီလူခွေးရေးကျမ်းမတန်းသူမှုဘာသာရေးကိုအခြေမခံသောနိုင်ငံစတဲ့အချက်တွေကိုဆွေးနွေးခဲ့ပြီးအခြေခံသဘောတူညီချက်တွေကိုချမှတ်နိုင်ခဲ့ပါတယ်။ချင်းမျိုးရစစ်နိုင်ငံရေးဆွေးနွေးပွဲကိုချင်းမျိုးရသားဥ CNF ချင်းနိုင်ငံရေးပါတီတွေအရက်ဖက်လူမှုအဖွဲ့အစည်းတွေပါဝင်တဲ့ပါဝင်ဆိုင်သူတွေစုစုပေါင်းကိုယ်စားလှယ်960ဦးတက်ရောက်ခဲ့ပါတယ်။နိုင်ငံရေးဆွေးနွေးပွဲချင်းပရေးအတွက်ချင်းမြင့်နယ်ဟာကာမြို့မှာပြုလုပ်ခွင့်ရဖို့ချင်းအဖွဲ့အစည်းတွေအနေနဲ့တောင်းဆိုထားပေမဲ့အစိုးရကနေခွင့်မပြုတဲ့အတွက်သံတလန်မြို့မှာကျင်းပခဲ့ရပါတယ်။အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကနေထွက်ရှိမဲ့အဖွဲ့ရဲ့ပုံသဘောတူညီချက်တွေကိုတက်ဆိုင်ရာလုပ်ငန်းကော်မတီနဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီတို့ကနေတဆင့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကို27ရာစုပြည်လုံးညီလာခံမှာပြန်လည်တင်သွင်းသွားမှာဖြစ်ပါတယ်။ဒေသလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုလက်ရှိမှာကရင်ပြည်နယ်တနင်္သာရီတိုင်းဒေသကြီးပိုးအုပ်ကိုပိုင်းအုတ်ချွန်းခွေးရဒေသ၊ပဲခူးတိုင်းချင်းမြင့်နယ်တွေမှာကျင်းပပြုစည်းခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့ရှမ်းပြည်နယ်တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC ဒေသမှာတော့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုအစိုးရကနေတတ်မှတ်ပေးထားတဲ့နေရာမှာကျင်းပဖို့မဖြစ်နိုင်တဲ့အတွက်ကျင်းပရေးစီစဉ်မသေးချာသေးသလိုရခိုင်ပြည်နယ်အတွင်းမှာလည်းအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်ရဖို့ရခိုင်အဖွဲ့တွေအနေနဲ့လည်းကြိုးစားနေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ
။ဘောရရှင်များရှင်မြန်မာနိုင်ငံမှာလူ့အခွင့်အရေးအခြေအနေတွေဟာစိုးရိမ်စရာတွေရှိနေစေဖြစ်တာကြောင့်ကုလသမဂ္ဂကဆုံးဖြတ်ချက်တည်းရချမှတ်ပြီးတော့စောင့်ကြည့်သွားဖို့ဒီသတင်းပတ်ထဲကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာတိုက်တွန်းမှုတွေရှိခဲ့ပါတယ်။အရက်သားအစိုးရတက်လာခဲ့တဲ့ပြီးခဲ့တဲ့နှစ်ထဲတုန်းကကုလသမဂ္ဂမှာထူးထူးခြားခြားဆုံးဖြတ်ချက်မချပြစ်ခဲ့ပေမဲ့ဒီနှစ်မှာမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေကိုနိုင်ငံတကာကတကြော့ပြန်အာရုံစိုက်ခံလာရတာဟာဘာကြောင့်များလဲဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook မှာလည်းမှတ်ချက်တွေကိုရေးသားပေးပို့ထားလို့ရပါတယ်။စနေညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင်။
သောတာရှင်တွေပါဝင်ဆွေးနွေးနိုင်ဖို့အချိန်မီဆက်သွယ်ကြပါလို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။သောတာရှင်များရှင်။ဘာသာစကား50နီးပါးနဲ့ထုတ်လွှင့်နေတဲ့ VOA ဌာနကြီးကနေပထမဆုံးစတင်အသံလွှင့်ခဲ့တာ2018ခုနှစ် February လ1ရက်နေ့တုန်းက85နှစ်ပြည့်သွားခဲ့ပါတယ်။85နှစ်ပြည့်အထိမ်းအမှတ်ပွဲကို Washington မြို့တော်က VOA ရုံးချုပ်မှာမနေ့ကြာသပတေးနေ့တုန်းကကျင်းပခဲ့တာမှာ VOA မြန်မာပိုင်းမှာအရင်တုန်းကတာဝန်ထမ်းဆောင်ခဲ့ကြသူတွေကတရှိထင်ရှားရှိနေကြတဲ့ဝန်ထမ်းဟောင်းကြီးတချို့လည်းလာရောက်ပါဝင်ခဲ့ကြပါတယ်။ပြီးခဲ့တဲ့85နှစ်အတွင်း VOA ရဲ့ပြောင်းလဲမှုတွေအပေါ်သူတို့ရဲ့အမြင်တွေအပါအဝင်85နှစ်ပြည့် VOA မွေးနေ့ပွဲအကြောင်းကိုတော့မတ်အင်ဂျင်နိုင်ကတင်ဆက်ထားပါတယ်ရှင်
။ This is the Voice of America, Washington DC signing on.
အခုကြားခဲ့တာကတော့1942ခုနှစ် February လ1ရက်နေ့မှာစတင်ထုတ်လွှင့်ခဲ့တဲ့တမိုင်းဝင် VOA Radio အသံဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ကာလစစ်သတင်းတွေကိုအချိန်နဲ့တပြေးညီထုတ်လွှင့်ခဲ့ပြီးတဲ့နောက်85နှစ်တာကာလအတွင်းကမ္ဘာတစ်လွှားဖြစ်ပျက်ခဲ့တဲ့အခြေအနေတွေကို Radio အသံလိုင်းတွေနဲ့တမကရုပ်သံအပါအဝင် Internet Website တွေအပြင် Social Media တွေဖြစ်တဲ့ YouTube, Facebook, Twitter, Podcast တွေကနေဘာသာစကား50နီးပါးနဲ့ဓာတ်ရိုက်တင်ဆက်နေပါတယ်။မြန်မာနိုင်ငံအတွက်လည်း VOA American တန်လွင်ဌာနအနေနဲ့အရေးပါတဲ့အခန်းကဏ္ဍကနေဆက်ပြီးရှိသွားမှာဖြစ်တယ်လို့ VOA အကြီးအကဲ Amanda Bennett ကပြောသွားပါတယ်
။ I want to wish the Burmese service a happy anniversary along with the rest of Voice of America.
VOA ဌာနတစ်ခုလုံးနဲ့အတူမြန်မာဌာနအတွက်မင်္ဂလာရှိတဲ့နှစ်ပတ်လည်နေ့ဖြစ်ပါစေလို့ကျွန်မဆုတောင်းချင်ပါတယ်။ကျွန်မမြန်မာနိုင်ငံကိုမကြခင်ကပဲသွားခဲ့တာပါ။မြန်မာလူမျိုးတွေမြန်မာနိုင်ငံနဲ့ပတ်သက်လို့တိတ်ကိုဂုဏ်ယူပါတယ်။VOA American အသံအနေနဲ့လည်းမြန်မာနိုင်ငံအတွက်အရေးပါတဲ့အခမ်းကဏ္ဍကနေဆက်ပြီးရှိသွားမှာသိကြပါတယ်
။ VOA 85နှစ်ပြည့်ခမ်းနားကိုတက်ရောက်လာတဲ့မြန်မာဌာနမှူးဟောင်းဦးခင်မောင်ထေကတော့မြန်မာဌာနဖြတ်သန်းခဲ့တဲ့သမိုင်းကြောင်းကိုအခုလိုပြောပါဗျ။အဲ
့တော့85နှစ်တာအတွင်းမှာ VOA ဖြတ်သန်းလာတဲ့ခရီးကတော့တည်တဲ့အတိုင်းပဲအဲကြမ်းတမ်းလာလည်းရှိတယ်။ဟလာအများကြီးအောင်မြင်လာလည်းရှိတယ်။ကျွန်တော်တို့နှက်ပြက်ခံရလည်းရှိတယ်အများကြီးပါပဲ။သို့တော်လည်းပဲအဲသမိုင်းကို နောက်ဆုံးချုပ်ပြောရရင်တော့ဒီနေ့အချိန်ခါမှာ VOA ဟာအင်မတန်မှထူးခြားထက်မြက်ပြီးတော့မြန်မာပြည်သူတွေရဲ့အကျိုးဒီမိုကရေစီအကျိုးလူ့ခွင့်ရေးအကျိုးအားလုံးရဲ့အကျိုးအတွက်ကျွန်တော်တို့ဟာမမမမနဲ့ယက်တီဆောင်ရွက်နေတဲ့အနေအထားမှာရှိတဲ့အတွက်ကြောင့်ဒီနေ့အဲ့ဒီတာဝန်ကိုပခုံးတန်းဆောင်ရွက်နေတဲ့မျိုးဆက်သစ်တွေကိုချီးကျူးပါတယ်ဂုဏ်ယူပါတယ်အောင်မြင်ပါစေလို့ဆုတောင်းပါတယ် VOA အတွန့်ရှိပါစေလို့ပဲနောက်ဆုံးစုတောင်းပတနာပြုပြစီခင်ဗျာ
ဝိုင်းတော်သားဟောင်းတဦးဖြစ်တဲ့ဦးချစ်ဦးကတော့အရင်နဲ့လက်ရှိ VOA မြန်မာဌာနပြောင်းလဲလာပုံကိုအခုလိုပြောသွားပါရစေ
။ရင်တော့ကျွန်တော်တို့ခေတ်မှာတော့ရေဒီယိုတစ်မျိုးပဲရှိတာပေါ့ရေဒီယိုတစ်မျိုးပဲဆိုရင်တနေ့ကိုနှစ်ကြိမ်လွှင့်တယ်မနေ့တစ်ခါညနေတစ်ခါဒီ TV တို့ဝါတို့ဆိုတာကအဲဒီကစလုပ်ဖို့ဆိုပြီးတော့တင်နန်းပေးတာတို့ဝါတို့အဆင်မရှိသေးတယ်။အဲဒီတော့တရင်ကိုတော့အရင်မြင်အောင်လိုက်ရတာပေါ့လေအခုဟာတော့ VOA ဖွင့်လိုက်တယ်ဆိုလို့ရှိရင်ရေဒီယိုမကတော့ဘူး TV လည်းရှိတယ်နောက်တစ်ခါ VOA ကအတန်လွှင့်တဲ့အပိုင်းတွေရုပ်တန်လွှင့်တဲ့အပိုင်းတွေကိုဒီ TV နဲ့ရေဒီယိုကပဲကြည့်ဖို့နားထောင်ဖို့မလိုတော့ဘူး Facebook တို့ Podcast တို့ Twitter တို့စသဖြင့်ဒီလိုတခြားနည်းတွေနဲ့လည်းနေကိုရောက်တဲ့အရက်ကနေကိုရှိရရက်ကနေနားထောင်လို့ရအောင်ဖန်တီးပေးထားတယ်ကြည်လို့ရအောင်ဖန်တီးပေးထားတယ်ဒါတွေဟာခင့်မိတဲ့ဤသည့်တွေကို VOA ကတုံးလာတာကိုအထင်ရှားပြသတာပဲ
အရင်ဝိုင်းတော်သူဟောင်းဖြစ်ပြီးလက်ရှိအမေရိကန်အစိုးရလေယာစိုက်ပျိုးရေးဌာနလုပ်ငန်းခွင်အငင်းပွားမှုတွေဖြန့်ပြေးရေးအရာရှိဒေါ်မြမြမြိုင်ကတော့ VOA မှာလုပ်ခဲ့ရတဲ့ဝန်ထမ်းတဦးအနေနဲ့ဂုဏ်ယူမိကြောင်းအခုလိုပြောသွားပါတယ်
VOA ကမြန်မာပြည်ရလူတွေကအရန်ကိုနားထောင်နေအခုဆိုကြည့်ရှုတဲ့ဌာနရေးတွေဖြစ်တဲ့အတွက်ဂုံသိခါကိုမြင့်တင်ပေးတဲ့အတွက်လည်းအထူးကိုယူပါတယ်အထူးကျေးဇူးတင်ပါတယ
်နောက်ထပ်ဝိုင်းတော်သားဟောင်းတအုပ်ဖြစ်တဲ့ဦးဆန်းမြင့်ကတော့သူတို့ခက်ကသတင်းဆိုရင်ရေဒီယိုကိုပဲအားကိုးခဲ့ရတယ်လို့ဆိုပါတယ
်အဲ့ဒီအချိန်ကမြန်မာပြည်မှာလည်းမီဒီယာကမောင်းချခံထားတာဟုတ်အဲ့လိုကသိပြီးတော့မီဒီယာလည်းသိမကျေပြန်သေးဘူးရီယိုပဲအကုန်နေရတာ။ဟိုမီဒီယိုနားထောင်မှကပပုဒ္ဓရကြတယ်ဗမာပြည်ကလူတွေက။အဲ့တော့ဘီယိုရကအများကြီးအကျိုးပြုခဲ့တယ်လို့ကျွန်တော်ယူဆပါတယ်
။အရင်နဲ့လက်ရှိတူညီတဲ့အချက်ကတော့ VOA အနေနဲ့ဗတ်မလိုက်ပဲသတင်းတွေကိုမှန်မှန်ကန်ကန်ထုတ်လွှင့်နိုင်အောင်ကြိုးပမ်းအားထုတ်တာဖြစ်တယ်လို့ဝိုင်းတော်သားဟောင်းဦးထွန်းအောင်ကပြောသွားပါတယ်။
ကျွန်တော်တို့ဆွဆွဲတာပေါ့အရင်တော့ကတော့ဗာလဲဟိုဝါရဖြန့်နေအမေရိကန်အစိုးရရဲ့ဝါရတွေဖြန့်နေကျွန်တော်တို့ကဝါရကိုမဖြန့်ဘူးအမေရိကန်အစိုးရမကောင်းတော့ဘူးသတင်းစာတွေကဝေဖန်လို့ရှိရင်အဲ့ဒီသတင်းစာတွေကဝေဖန်တဲ့အတိုင်းကျွန်တော်တို့ကလုပ်ရပါတယ်ဘယ်သူမှမရှောင်ပါဘူးသမရအမှားလုပ်ခဲ့တဲ့အတွက်သမရအမှားတဲ့အကြောင်းကိုကိုယ်တိုင်ကိုအသင်ကျွန်တော်လွှင့်ရပါတယ်ကျွန်တော်ကအဲ့တော့ VOE ကိုအဲ့ဒီမှာစဝင်ကစားလူတွေရှိတယ်အဲ့တော့သူကမေးတယ်ကျွန်တော်တို့ဟာအဲ့လိုလုပ်လို့ရလားလဲသမဏကိုအဲ့လိုလုပ်လို့ရလားလဲဟာမဟုတ်ဘူးကျွန်တော်တို့ကဂျာအမှန်တိုင်းနှွှင့်ရတာသမဏကြီးမကောက်ဘယ်သူပဲဖြစ်ဖြစ်အစိုးရရောပါရောဆိုပြီးတော့အဲ့ဒါကတော့မပြောင်းလဲဘူးနော်အဲ့ဒါကကျေနပ်ဖွယ်ကောင်းပါလေ
မနေ့က VOA ရုံးချုပ်မှာကျင်းပတဲ့ VOA 85နှစ်ပြည့်အခမ်းအနားမှာအမေရိကန်လွှတ်တော်အမတ်တွေရဲ့ဂုဏ်ပြုနှုတ်ခွန်းဆက်စကားပြောကြားချက်တွေနဲ့ VOA အတန်လွင့်အစီအစဉ်တွေနဲ့ပတ်သက်လို့နိုင်ငံတကာမှာဘလို့ထိရောက်မှုရှိခဲ့လဲဆိုတဲ့ရုပ်သံပြသမှုအစီအစဉ်တွေအပါအဝင်နိုင်ငံတကာအကနဲ့ဂီတဖျော်ဖြေပွဲတွေလည်းပါဝင်ပါတယ်။ဒါအပြင်မြန်မာဌာနအပါအဝင်အခြားဘာသာစကားဌာနတွေကလူမျိုးအလိုက်ရိုးရာဝတ်စုံတွေကိုလည်းဝတ်ဆင်ပြသခဲ့ပါတယ်ရှင်။
VOA အတန်လွှင့်မှု85နှစ်ပြည့်အထိမ့်အမှတ်အကြောင်းကိုမတ်အင်ဂျင်နိုင်တင်ဆက်ခဲ့တာပါရှင်။ဒီ85နှစ်ပြည့်အထိမ့်အမှတ်ပွဲအကြောင်းရုပ်သံအစီအစဉ်ကိုလည်းအခုညနေ 9:00 နာရီမှာထုတ်လွှင့်မဲ့ VOA နေ့စဉ် TV သတင်းလွှာမှာအပြည့်အစုံကြည့်ရှုရမှာဖြစ်ပါတယ်ဆိုတာကိုကြိုတင်အသိပေးပါရရှင်။အခုထုတ်လွှင့်နေတဲ့ VOA အစီအစဉ်တွေကို Radio ကနေသာမကအင်တာနက် Online ပေါ်ကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ burmese.voanews.com အင်တာနက်စာမျက်နှာနဲ့ VOA Burmese News Facebook စာမျက်နှာတွေပေါ်ကနေလည်းနားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန် Nile Sananaigani, Nigin, and I teach him to Bari. Yenigin, so by Chonai Gregani, Kunanai TC single, Lindo, Sachau, Sakune, Nasangami Jarima, Tolan Vini Bari. Yavain Kunaigani, Senai TC single, Lindo, Nasali, Nasangane, Thousand Nidugani, Panyu Nasenai Mare. TC single, Nya Kunai, Season Pibijin, Nya Senaima, Janlevi Tolan Vini Barikna. BOA Mavain season in a Tanwe Mita, Kilohas a days ago, Burmese.boanews.com issue nine mark, yeah.
Twido
yoga yet, no set dwe sojuri, Makanzaya and Lu, Sinjin Nita in Dine, Bawa Nita Mupos and Jantin Setare, Jemma Y Sisine, Diana de Dariga, Jantiame, Diane the Nenwa season Rigo, Tolan Bidabu Shiba de Reche, and Yenzono, Mene season nine Martin set Bini, the English at Tinganzago, Le Bibiazi, Americans a Gabioma, don't know Biojare idiom, don't know Rigo, Dola la Danga, Biobia Valley Mission.
Idiom atungaro.
A slap on the wrist.
Pibari, salum banga. E, deka, deku. S, L, A, P, slap. A slap ga, deka yaita, bolaita. T, H, E, the, W, R, I, S, D, the wrist ga, leka wulu, debe yavari. Sakabait kuluye, tayai, debe garo, leka wigo, yai laita. ပုတ်လိုက်တဲ့သဘောပေါ့ရှင်လူတူဦးအပြစ်လို့ရင်လုတ်တဲ့အပြစ်နဲ့ကိုက်ညီတဲ့အပြစ်ဒဏ်ကိုဥပဒေအရတော့ခံရစမြဲပါဒါပေမဲ့လူကိုခင်လို့မူကိုပြင်လို့ရတယ်ဆိုတဲ့လူဖွဲ့စည်းမျိုးမှာဆိုရင်တော့ပြစ်မှုကဘယ်လောက်ပဲချီလေးပါစေဘယ်သူသားဘယ်သူသမီးဖြစ်ပါတယ်ဆိုရင်ကျူးလွန်တဲ့အပြစ်ကြောင့်ခံတဲ့အပြစ်ဒဏ်ကိုမခံရပဲအပြစ်ပေးမခံရတာတဲ့တဲ့သားသားပေါ့ပေါ့တန်တန် ဆလိုတာကတော့လက်ကိုပုတ်ပြီးတံပေးလိုက်ရုံနဲ့ပြီးသွားတဲ့အပြစ်ဒဏ်မျိုးပေါ့ရှင်ဒီသုံးနှစ်ပတ်သက်လို့ George ကပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် John is the son of a business tycoon. He was involved in a bad accident which was his fault. But the police let him go with a slap on his wrist, which angered the other party.
John ga siwai lungan shin tathe ji tu ye ta bo tu ka dai da toror li chi ni su de tu bek ga apit phit bi me ye ga tu apit ko paw paw tan tan ne be hlut pi lai de ho bek phwe ga do dhosa thwet da bo lu de be ya ba de upma ko na ro khaw na sin ji ja ya aw
John is the son of a business tycoon. He was involved in a bad accident, which was his fault. But the police let him go with a slap on his wrist, which angered the other party.
Julo ne apit ga chi le bi me te te da da po po tan tan ne hlut pe lai de thai tin de lo apit pe ji ma khan ya bu so yin be lu pyo ma le
A slap on the wrist.
Lo pyo lo ya ba de. A ra ka do di kri min ne jin pya ke de i jin a thong me phit ba de.
Dollalada season din set da phit ba de shin. English sa tin gan sa radio ne TV a season me go VOA Myanmar bai internet sa myan na bo ga ni le leela nai aw season pe tha ba de shin. Akhu ro pat sin a season rue a hle go yauk ba bi. Dai yin tadin hlwa go ma tin set khe ma jam ma ye a season go thau lin ba ya se.သွေးတိုးယောဂအဖြစ်များလာနေတဲ့မြန်မာနိုင်ငံမှာဘဝနေထိုင်စားတောက်ပုံတွေကိုဂရုစိုက်ကြဖို့အရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်။သွေးတိုးယောဂဘာကြောင့်ဖြစ်ပြီးတော့ဘယ်လိုကြောက်တင်ကာကွယ်နိုင်ပါသလဲ။တခါဒီသွေးတိုးယောဂရှိနေပြီဆိုတာကိုရောဘယ်လိုကြိုသိနိုင်ပါသလဲ။နောက်ဆက်တွဲဆိုးကျိုးတွေမခံစားရအောင်ဘာတွေလုပ်သင့်တယ်လဲဆိုတာကိုအထွေထွေယောဂကုသမားတော်ကြီးဒေါက်တာမင်းစိုးဦးကိုကိုဝင်းမင်းကမေးမြန်းပြီးတော့ကျန်းမာရေးအစီအစဉ်အဖြစ်နဲ့တင်ဆက်ထားပါရရှင်။
โอเคตบอดดีดร.มิสซูครับเนี่ย ကျွန်တော်တို့ဒီသွေးတိုးယောဂဖြစ်တာကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လောက်ရှိလဲဆရာကြီ
းမြန်မာနိုင်ငံမှာသွေးတိုးယောဂဖြစ်တဲ့သူရတော့ကျွန်တော်တို့ကြားကြတ
ယ်ဟုတ်ကဲ့ဆရာဒီသွေးတိုးယောဂကအဓိကဘာကြောင့်ဖြစ်ရလဲဆရာကြီ
းငြင်းငြင်းရှိတာပေါ့ဓမ္မဆင့်နေလို့ဆိုတော့ငြင်းငြင်းဒီကလည်းဆိုင်ပါတယ်ခုရဲ့အထူးအမင်းစိမသားခြင်းနဲ့သွေးတိုးယောဂရှိတဲ့ဆိုလို့ရှိရင်ဒီလိုဖြစ်တာပါအဲ့ဒီနေဆိုင်မှုပုံစံပေါ့ဘာအဝါဒုံလေးစိတ်တွေစိတ်ရောဂါရှိနေကျန်းမာရေးဆက်ရှားမှုကိုယ်နဲ့ဆက်ရှားမှုတွေရှိနေတယ်ဒါကစိတ်ကြည့်ကြည့်တဲ့သူတွေမှာစိတ်ရောဂါဖြစ်တာ။အဲဘာကြောင့်စိတ်ရောဂါဖြစ်လဲမသိဘူးသူတွေဟုတ်တချို့ကတော့တစ်ခုခုကြောင့်ဆိုတော့သူတွေအများကြီးရှိတယ်အမှားဖြစ်ကိုယ်ကောင်ပြည်ရင်မှာသူတွေစိတ်ရောဂါဖြစ်တာမျိုးလို့ဟုတ်ဆောက်ဖို့သွားတဲ့ကြည့်တော့ကျင်းလို့ဒီကောင်ကျင်းတတ်တာမျိုးလို့ကိုခန္ဓာထဲမှာဟောဟော်မုန်းထွက်တာမညီညာတာလေပေါ့ပြီးတော့တချို့စီးတယ်ပေါ့ဟောစီးရတယ်တောင်းနေရတယ်ဒီလိုရှင်လေဒီကောင်ကျင်းကဆက်တတ်ပါ
ဟုတ်ကဲ့အဲ့ခါကျတော့ဆရာဒီကာကွယ်နိုင်တဲ့အနေအထားရောဘယ်လိုရှိလဲဆရာ
ကိုလက်ဆောင်ပါတာပေါ့ဒီအခုသုံးစလောက်ပုံမှန်လုပ်နေဟောလုံးနေအမျိုးမရှိအောင်ဘယ်လိုဖြစ်ကိုသင်တယ်နော်ဒီလိုတောက်တာမျိုးဆက်နေချာနေဒီလိုမျိုးတောက်တာမျိုးလိုပါဘူးအကြည့်အချက်မကြိုက်ငွေတက်ပါရင်အစားအစာအလိုမျိုးခက်လေးလေးစားတတ်တဲ့ဒီမှာဆိုလို့ရှိရင်တော့ဒီလိုကတော့ပြည့်စုံမှုအဲ့ဒါမျိုးရှောင်းခြင်းနဲ့ဒီကကကျန်စိတ်တော့ကဖြည်းဖြည်းမှုကိုဥိဝါဒနာတရားလောက်တာပြီးတရားခိုင်တဲ့ဖြစ်လို့ဝင်ရှိမှတာပြီးအဲ့ဒါမျိုးဖြစ်တော့မယ်ဆိုလို့ရှိရင်တော့ပောက်ွယ်နိုင်ပါတယ်အခုကတော့အသက်၄၀ကျော်လာပြီဆိုလို့ရှိရင်တော့ဒီကောင်ကြီးမျိုးတခြားတွေ့တဲ့မှာစိတ်ဆီတဲ့များတာလို့စိတ်ကြည့်ကြည့်ရောပါလို့ပုံမှန်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီကာကွယ်တဲ့ဂျာရဲရဖြစ်ဖြစ်ဒါမှမဟုတ်လို့ရှင်လည်းမကာကွယ်နိုင်ခဲ့လို့ပဲဖြစ်ဖြစ်ဆရာနော်သွေးတိုးယောဂါဖြစ်လာခဲ့ပြီဆိုရင်စောစောသိနိုင်မှုဆရာကြီးဘယ်လိုလက္ခဏာတွေစောင့်ကြည့်မလဲသွေးတ
ိုးယောဂါတော့ငါတို့ကဘာလက္ခဏာမှကြားလို့မရှိဘူးခေါ်ကျမရဲ့ဖြစ်ဖြစ်မှုလို့ဒီပုံလေးကျန်တဲ့အခါအဲ့တော့မှသိကျက်နေတာမျိုးသိရတာပေါ့နော်ဆိုတော့သူပုံမှန်ဒီပုံကြီးကတော့ပေါ်သေးတယ်120ပေါ်ပြတော့ရှိတယ်ရင်းကမကဘီနဲ့အောက်မှာရှိတဲ့ပုံမှန်လေးပြောတာ။တော့သွေးတို့လို့တမဖို့ဒီဒီတစ်ခါလေးစမ်းနေနေနည်းနည်းလေးညားနေနေပြစ်ဖို့တမလို့မရပါဘူး။သူကစိတ်ပေါ့ကိုတိုင်းတဲ့ခါမှာဒီစားတော့အမေရိကန်နှလုံးနဲ့ဒီကျော်ရောကများဆိုင်အပေးပြတမထားတော့သူကသိကန်းကိုနေဆုံးနေတင်လာတိုင်းရမယ်။အဲ့လိုမျိုးမတူညီတဲ့အချိန်ကာလတွေမှာသုံးကတိုင်းပြီးရတဲ့အဖြစ်အားပုံမှန်ကနေရညားပြနေဒီအမြင့်ကြောင့်ဒီလိုပေါ်သေးတယ်လေးပဲ။ဟုတ်ပြီ90တိုင်းနားကြနေမှာတော့သိလို့ထမယ
်။ဟုတ်ကဲ့ဆရာ။ကုသမှုအနေထားရောဘယ်လိုရှိလဲဆရာ
။ဒီကိမောင်ကြီးသမီးတို့ကိုလည်းလို့ရှိရင်သိချက်လိုက်။နားလို့ရှိရင်ဒီလိုမျိုးကြောင့်သိကြတာအဲ့လိုမျိုးသိတာမျိုးမဟုတ်ပါဘူး။တော့သိလို့ဟောတာရှိတယ်ဆိုလို့ရှိရင်ဒီသိရှိတစ်ချိန်လုံးအများကြီးလို့ဒီကောင်ကြီးကသိနေတဲ့ခါတိုင်းအားဟောစောတာလေးဖြစ်နေတယ်။အဲ့လိုမျိုးကောင်းတယ်ကုသဒီမှာကြာထားရကုသတရားခေတ္တခါကျရင်အကျိုးကြီးရောကကမားမှာပဲဟောတခြားဘာနဲ့ကြိပ်ပြီးရှိနေလဲဟောပြစီတိအကျိုးကြီးရောကရှိနေလားဒီထဲမှာအစီအကံများနေလားအဝလုံနေလားတော့ဒီမှာစိတ်ိတ်တောက်လားအဲ့လိုမျိုးချိန်ပြီးတဲ့ခါကျတော့ကုသမှုတွေကိုပြရတာမျိုးရှိပါတ
ယ်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီနောက်ဆက်တွဲစိုးကြိုးတွေဖြစ်နိုင်တဲ့အခါမှာဆရာကြီးဘယ်လိုမျိုးရေရှည်အတွက်ပေါ့နော်ပြင်ဆင်တယ်လားဆရာကြီး
တော့ခံစားရတယ်ဆိုလို့အဓိကဘာကိုထိခဲ့လဲဆိုတော့နှလုံးနဲ့ကြိုးစားနေတာထိခဲ့ဒီကြိုးစားနေခြင်းမှာဖြစ်တဲ့ခြေကဒီဖြစ်များနေတဲ့အခါကျတော့နှလုံးကလည်းပုံပြီးတော့အလုပ်လုပ်ပါကြိုးစားနေရလည်းထိခဲ့မှုရှိအဲ့ဒါကျတော့နှလုံးစက်တာတွေပေါ်တာပေါ့နှလုံးပုံမှန်လုပ်လို့လုပ်တာနှလုံးကုန်လို့မမှန်တာတော့နှလုံးကြိုးစားခြင်းမှာဒီမျိုးဆောက်ထိခဲ့ကြမှာနှလုံးစက်တာပုံပြီးတဲ့အခါကျတော့ဟာအသက်ကြီးတာနှလုံးကြိုးစားခြင်းများနေဖြစ်တယ်ဒီလိုဆိုတော့အုံနောက်ကြိုးစားဖိတ်တယ်အုံနောက်ကြိုးစားပေါ့ဒီဆိုလို့ရှင်လာလေးချမ်းဒီကြည့်ကျင်းမှာရှိတဲ့ကျိုးကျိုးကြီးဖိတ်တယ်ဆိုလို့ရှင်ရဲ့ဒီအင်းကြီးအောင်ရှိတယ်နော်ဒီလက်ခဏကိုတွေ့လို့ရှိတဲ့ကျိုးကျိုးကြီးအများများကြည့်ရတာဒီချိန်မှာတော့ရွှေ့ကြည့်တဲ့အခါကျရင်ကျိုးကျိုးတွေကနေအဆီဂျင်လို့ဟာရီထောက်တယ်ဒီချိန်မှာသူအင်္ဂါလေးသတိနေတာအဲ့ဒါကိုသိလို့ရှင်အဲ့ဒါကိုပုံမှန်တော့နေဖြစ်ပါမယ်
ဟုတ်ကဲ့ဆရာအခုလိုမျိုးဒီနောက်ဆက်တွဲဆိုးကျိုးတွေပြင်းပြင်းထန်ထန်မဖြစ်အောင်ပေါ့ဆရာနော်သွေးတိုးယောဂါရှိလာပြီဆိုရင်ရေရှည်မှာဒီကုသမှုအပြင်ပေါ့နော်ဒီနေပုံထိုင်ပုံစားဖို့တပ်ပုံကြောင်းဖို့နေထားရရော
ဆုံးနေဆရာဝန်ကြီးကပါခဲ့တော်မှာဆိုပြင်ကြမိပြီးတော့က
ချင်းရောက်အောင်လည်းခံစားနေရလူကြီးသက်သာကြတော့သူရဲ့ဒီတိုင်းပုံစံတောင်းလိုက်လို့လိုအပ်ပါတယ်။ဘဝလုံးကြီးပဲဖြစ်နေစေခန္ဓာလေးကိုရှော့ဖို့လိုအပ်တယ်။ဆီလိုက်တော့လုံးဝဖျက်ရမယ်။ဒီအရလုံးဆိုတောင်းဖို့ဆောင်ပြရမယ်။ဆက်ဆက်တဲ့အပြီးနဲ့တိထုတ်ရတဲ့လူအပြီးနဲ့နေရာကြတဲ့အပြေဝကြီးနဲ့ဆက်ထားတဲ့အစားအဝါကိုပုံမစားပြီးတော့စီစဉ်ကိုဆောင်ပြရမယ်။အပြီးနဲ့ဆောင်ငန်းကြီးငွေနဲ့ပါတဲ့အစားအဝါကိုရှော့တာ။ဆုံးမကြတာလေစက်သားဟိကပုံရလေစသုံးကြမှာရှောင်ပြန်။ဟုတ်ဆက်မှာပြထားတဲ့အချိန်ကိုလေးထူရှာအားကားကိုဒီနေ့15မိနစ်ကနေမိနစ်30ကျန်ပုံမှန်လို့ရှောင်ပြန်။ဟုတ်စိတ်တော့ကားကိုဖြည့်ချုပ်ပြရမယ်။စိတ်တန်းကြည့်စဉ်နဲ့နေစတဲ့စာစုကိုသင်ပြီးပြီးတော့ဆက်စင်ကနေပြန်ပြီးဆက်ဆက်နေဒီစီအကောင့်တင်နေတော့ဆက်စားကြောင်းနေသင်ပြီးတော့ဒီနေ့ပြည့်စုံနေဘိုင်းကစီးဆုံးနေဒီဘောနာပါရလို့လုပ်ကြမယ်။ခလေးကိုရှင်းမယ်ဆက်ရမယ်စိတ်တော့ကားဒီလေးချက်ပြီးလုပ်ဆောင်ပါဒီတော့ဒီလောကစီမံရေးစဉ်အသေးလေး coffee အဖက်ဆောင်ကြီးကီစီနဲ့ပါဝင်တဲ့စားတောက်တွေချုပ်ပြီးစားတော့ဒီလိုလောကလို့အမှတ်လိုက်ပြီဆိုလို့ရှိရင်တော့ခုနပြောတဲ့အထက်မျိုးပုံစံတောင်းလို့မှုတွေကိုရေးရှိထုတ်ဆောင်သွားရမယ်။နောက်ဒီပုံစံကြီးတွေကိုလည်းရေးရှိတောင်းလို့မှုလိုအပ်ပါတယ်။အဲဒီမှာဒီလိုပုံမှန်လေးဖြစ်ဖို့ဆက်ချက်လိုက်တယ်။အဲဒီပုံစံရင်းတဲ့မှာပြန်တောက်တာမျိုးအဲဒီလိုမျိုးတောက်လိုက်မတောက်လိုက်လုပ်တဲ့ဆိုလို့ရှိရင်တော့ဒီဖြတ်တာလည်းလောကဖြစ်တာဘူအားဖြစ်တယ်ဖြစ်ပြောင်းကျင်တာတက်တက်တည်းပုံမှန်နေသမီးရှိမှာပါကျွန်တော်အထက်မှာသင်ကြားရတဲ့စိတ်ရောကလည်းဆိုင်နေတယ်အထက်မှာရတနာဒီကိုဖြစ်ပေါ်ပေါ်ကနေတာဝန်ချက်ဖြစ်တာဖြစ်တ
ာဟုတ်ကဲ့ချေစပြရေးကျင်ပါတယ်ဆရာ
ကိုဝေးပင်စီစဉ်နေဆက်တဲ့ဂျမ်းမာရေးအစီအစဉ်ဖြစ်ပါရရှင်မလ3ရက်နေ့တောက်ချာနေမနက်ပိုင်း VOA အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတစ်ခါတော့တိုင်းရင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလှအစီအစဉ်အလှည့်ကိုရောက်ပါပြီရှင်နေဆက်အခြေစိုက်တိုင်းရင်းသားသတင်းတောက်တွေစူးစီးတင်ပြထားပါရရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအမီပါ VNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့နိုင်ငံတော်ဒုတိယသမ္မတနဲ့ဦးဟန်နရီဘန်တီယူဟာချင်းမီနယ်တောင်ပိုင်းဒေသကိုတွားရောက်ခဲ့ပါတယ်။မွန်ပြည်နယ်ကတန်လွင်တံတားချောင်းစုကိုဗိုလ်ချုပ်အောင်ဆန်းတံတားအမီပြောင်းလဲဖို့ပြည်သူ့လွတ်တော်အနေနဲ့လက်ခံဆွေးနွေးဖို့အတည်ပြုလိုက်ပြီးဆိုတာနဲ့ရခိုင်နဲ့ရှမ်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲအတွက်အခက်ကြုံနေရတဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင်။
အမကနူပန်ပါတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားပါပါနိုင်ငံတော်ဒုတိယသမ္မတနှင့်ဦးဟန်ရီဘန်တီယူဟာဇာတိမြေဖြစ်တဲ့ချင်းပြည်နယ်တောင်ပိုင်းဒေသကိုဖေဖော်ဝါရီလ29ရက်နေ့ကတွားရောက်ပြီးဒေသတွင်းလိုအပ်ချက်နဲ့ဖွံ့ဖြိုးရေးအခြေအနေတွေကိုကြည့်ရှုလေ့လာခဲ့ပါတယ်အခုခရီးစဉ်ဟာနိုင်ငံတော်အကြီးအကဲဒုသမ္မတရာထူးစတင်တာဝန်ယူထမ်းဆောင်ပြီးနောက်သူ့ရဲ့ဒုတိယအကြိမ်ချင်းပြည်နယ်ခရီးစဉ်ဖြစ်ပြီးချင်းပြည်နယ်တောင်ပိုင်းဒေသမြို့ကြီးတွေဖြစ်တဲ့ကံပလက်မင်းတပ်မတူပီပလက်ဝလိုင်လင်းပီနဲ့ရေစွာတို့ကိုတွားရောက်ခဲ့တာဖြစ်ပါတယ်ဒုသမ္မတဟာမင်းတပ်မြို့စော်လောင်းကျေးရွာမှာအကောင့်ထယ်ဖို့ဆောင်ရွက်နေတဲ့ရက်ရွာအခြေပြခရီးသွားလုပ်ငန်းအာဆီယံအမွေအနှစ်ဥယျာဉ်အဖြစ်သတ်မှတ်ခံရတဲ့ခေါနူးဆုံနတ်မတောင်အမျိုးသားဥယျာဉ်နဲ့လိုင်လင်ပီးမြို့လေရင်ကွင်းငယ်ဖောက်လုပ်မဲ့နေရာကိုတွားရောက်လေ့လာခဲ့ပါတယ်ဒုသမ္မတနှင့်ဦးဟန်ရီဘန်တီယူဟာပြီးခဲ့တဲ့ဖေဖော်ဝါရီလ3ရက်နေ့ကနေ6ရက်နေ့အထိချင်းပြည်နယ်မြောက်ပိုင်းဒေသကိုတွားရောက်ခဲ့ပြီးဖြစ်ပါတယ
်မွန်ပြည်နယ်ဒေသခံတွေကန့်ကွက်နေတဲ့ကြားကမော်လမြန်ချောင်းစုံကိုတွေ့ရန်ထားတဲ့တာလွင်တရားကိုဗိုလ်ချုပ်အောင်ဆန်းတရားမြေပြောင်းလဲဖို့အစုကိုပြည်သူ့လွှတ်တော်ကနေလက်ခံဆွေးနွေးဖို့အတည်ပြုလိုက်ပါတယ်ပြည်သူ့လွှတ်တော်ကိုစီလက်တော်မိကွန်ချမ်းကနေပြီးတော့ဒီတရားကိုဗိုလ်ချုပ်အောင်ဆန်းဆိုတဲ့အမည်နာမနဲ့ဂုဏ်ပြုသတ်မှတ်ပေးဖို့ဖေဖော်ဝါရီလကုန်မှာကျင်းပခဲ့တဲ့ဒုတိယကြိမ်ပြည်သူ့လွှတ်တော်စရုပ်တပုံမှန်စည်းဝေးမှာအဆိုတင်သွင်းခဲ့ပြီးဒီအဆိုကိုကန့်ကွက်သူနှုတ်နဲ့လွှတ်တော်ကနေတည်ပြုလိုက်တာပါအခုလိုဒေသခံမွန်တိုင်းရင်းသားတွေရဲ့သဘောထားဆန္ဒကိုလှစ်လူရှုပြီးလှုပ်ဆောင်နေတာဟာ NLD အစိုးရအနေနဲ့ကြွေးကြော်နေတဲ့အမျိုးသားရင်ကြားစည်းရေးတိုင်းရင်းသားပြန်လည်သွေးစည်းညီညွတ်ရေးအတွက်အပြောတရားလှုပ်တရားဖြစ်နေတယ်လို့ပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကပြောပါတယ်မွန်တန်ကားတော်တွေမွန်နိုင်ငံရေးပါတီတွေမော်ရဖက်ဖွဲ့စည်းတွေမွန်ပြည်သူတွေကတော့ဒီတရားကိုပူကျော်အောင်ဆန်းတရားလို့ပြောင်းမှာကိုလုံးဝလက်မခံပဲနှီးမျိုးစုံသုံးပြီးကန့်ကွက်သွားမယ်လို့ဒေသခံတွေကပြောပါတယ်
ပြည်တွင်းစစ်နယ်အကြောင်းမျိုးမျိုးကြောင့်နေဆက်ဒုက္ခသည်စခန်းတွေမှာထွက်ပြေးတိမ်းရှောင်ပြီးပညာသင်ကြားနေတဲ့လူငယ်များအနာဂတ်တွေအတွက်ဒုက္ခသည်စခန်းတွေကပညာရေးစနစ်ကိုအစိုးရကတိမှတ်ပြုပေးဖို့အတိမှတ်ပြုမခံရတဲ့ကောင်းဆောင်များမှတ်တမ်းရုပ်ရှင်ပြပွဲအခမ်းအနားမှာကရင်ကျောင်းသားများကွန်ရက် KSNG စော226စတန်ကပြောပါတယ်လက်ရှိဒုက္ခသည်စခန်းမှာပညာသင်ကြားနေရတဲ့လူငယ်တွေရဲ့ဘဝနောက်ခံအခြေအနေအနာဂတ်မြုံမှန်းချက်တွေကိုဖော်ညွှန်းရိုက်ကူးထားတဲ့အဲ့ဒီမှတ်တမ်းရုပ်ရှင်ပြပွဲကို February 22ရက်နေ့ကရန်ကုန်မြို့မှာကျင်းပခဲ့တာဖြစ်ပြီးဒုက္ခသည်စခန်းတွေကအခြေအနေတွေကိုနိုင်ငံတကာအဖွဲ့အစည်းများတာဝန်ရှိအစိုးရတွေသိရှိစေဖို့ရန်အတွက်ရိုက်ကူးထားတာလည်းဖြစ်ပါတယ်ဒုက္ခသည်စခန်းတွေကပညာရေးစနစ်ဟာအစစ်မှီပေမဲ့လည်းဒုက္ခသည်များပြည်တွင်းပြန်လည်ပို့ဆောင်ဖို့လုပ်တဲ့အပိုင်းမှာကလေးငယ်ပညာဆက်လက်သင်ကြားနိုင်ရေးအပိုင်းပါဝင်တာမတွေ့ရှိရဘူးလို့တပြေပညာဖောင်ဒေးရှင်း Managing Director စောမျိုးမင်းသူကပြောပါတယ်
။ကချင်ပြည်နယ်မှာဘိန်းဆိုင်ပြိုးရွေးတဲ့အရေနှစ်ကဆက်ရော့နေလာတဲ့အတွက်လူထုအင်အားနဲ့ဘိန်းတိုက်ဖြတ်ရေးစီစဉ်ကိုဦးပောင်းပြီးစီမံကိန်းနဲ့အထူးသလဲထပ်မံတိုက်ဖြတ်ရေးလှုပ်ဆောင်ဖို့မလိုအပ်သေးဘူးလို့မြစ်ကြီးနားဘိန်းတိုက်ဖြတ်ရေးသွေးမှုဆရာတန်ကုန်းကပြောပါတယ်။မြန်မာတမန်တော်ကနေသဆွဲလှုပ်ရှားနေတဲ့ဖားကန့်ဟူကောင်းကြိုက်ဝမ်တနိုင်းဘူတာဦးနဲ့စွန်ဘရဘုံဘက်မှာတော့ဘိန်းတိုက်ဖြတ်ရေးလှုပ်ဆောင်ဖို့အတွက်အခက်အခဲရှိနေစေလို့သူကဆိုပါတယ်။အသင်းတော်များစုပေါင်းဖွဲ့စည်းထားတဲ့လူထုမျိုးရေးတိုက်ဖြတ်ရေးဖွဲ့ဟာပြီးခဲ့တဲ့နှစ်ကကချင်ပြည်နယ်နေရာဒေသတွေမှာရှိတဲ့ဘိန်းဆိုင်ခင်းတွေကိုဖျက်ဆီးခဲ့ရမှာချံပန်ချင်းများရဲ့တုတ်ပြန်တိုက်ခိုက်မှုကိုခံရပြီးသွေးသက်တမ်းယိုဖြစ်ခဲ့ကြတယ်လို့တနိုင်းမြို့မှာတော့အဖွဲ့ဝင်တူတည်ဆုံခဲ့ပါတယ်။ကချင်ဒေသမှာမျိုးရေးစေဝါပြန့်နှံ့မှုဟာတစ်နှစ်ပြီးတစ်နှစ်တိုးပွားလာပြီးရာဇဝတ်မှုပြဿနာတွေများပြားလာပြီးမဲ့အရေးယူမှုပိုင်းမှာအားနည်းနေတယ်လို့ဒေသခံတွေကပြောပါတယ်။
ရန်ကုန်မြို့ကနေတရားမဝင်တည်ဆောင်လာတဲ့တစ်တန်ချိန်180ကျော်ကိုမွန်ပြည်နယ်မှာဖမ်းဆီးရမိထားတယ်လို့တစ်တော်ဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်။တရားမဝင်တစ်တွေတည်ဆောင်လာတဲ့စနေဘင်းရင်ခုနှစ်စီးကိုဖေဖော်ဝါရီလနောက်ဆုံးအပတ်မှာဖမ်းဆီးမိထားတယ်လို့မော်လမြိုင်ခရိုင်တစ်တော်ဦးစီးဌာနလက်ထောက်ညွန်ကြားရေးမှူးဦးမြင့်အောင်ကပြောပါတယ်။စစ်စစ်တွေးရှိတဲ့အချက်အရာရန်ကုန်ကနေတည်လာတဲ့တစ်တွေကိုမွန်ပြည်နယ်ဘက်ပင်လယ်ထွက်ပေါက်ကနေတဆင့်နိုင်ငံသားကိုပို့မယ်လို့တတင်းရရှိထားတယ်လို့သူကဆိုပါတယ်တရားမဝင်တစ်တဲဆောင်သူတွေကိုအများပြည်သူပိုင်ပစ္စည်းကာကွယ်ရေးဥပဒေပုံမှားအပကသုံးနဲ့ဆက်လက်အမှုဖွင့်သွားမှာဖြစ်ပြီးကွင်းဆက်တွေကိုလည်းဆက်လက်ဖော်ထုတ်သွားမယ်လို့ဦးမြင့်အောင်ကပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရှမ်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကို February လကုန်မှာကျင်းပဖို့ရတာပြီးမဲ့ရှမ်းအဖွဲ့အစည်းတွေတောင်းဆိုထားတဲ့တောင်ကြီးနဲ့ပင်လုံမြို့မှာမြမတက်မတော်ကနေကျင်းပခွင့်မပြုတဲ့အတွက်ကျင်းပရေးမှာမသေးချာသေးတဲ့အခြေအနေမှာရှိနေပါတယ်။နမ်ဟောမ်ကနေခုလိုတင်ဆက်ထားပါတယ်
။လူမျိုးအလိုက်ရှမ်းလူမျိုးအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကိုတောင်ကြီးမြို့သို့မဟုတ်တမိုင်းဝင်ပင်လုံမြို့မှာကျင်းပဖို့လျားထားပေမဲ့တပ်မတော်ကခွင့်မပြုဘဲနေစုံနယ်ဖျားဖြစ်တဲ့ရှမ်းပြည်အရှိပိုင်းမုံတော့မုံထားဖက်မှကျင်းပဖို့ပြောဆိုခဲ့တာပါအစိုးရဘက်ကလည်းတပ်မတော်ညွန်ကြားချက်အတိုင်းလိုက်နာဖို့အကြောင်းပြန်ထားတယ်လို့ရှမ်းပြည်တပ်မတော် RCSS ကပြောရေးဆိုခွင့်ရှိသူပုံမူကြီးဆိုင်လာကရှမ်းဘာသာနဲ့ပြောပါတယ်
ကျွန်တော်တို့ဘက်ကတောင်ကြီးမှာဒါမှမဟုတ်ပင်လုံမှာလှုပ်ဖို့ပဲစီစဉ်ထားတော့အဲ့ဒီမှာပဲလှုပ်မယ်လို့ပြောတယ်။တမတော်ဘက်ကတတ်မှတ်ပေးနိုင်တာအဲ့ဒီနေရာတွေပဲကြံတော့တယ်။တမတော်ဘက်ကဘာမှမဆွေးနွေးနိုင်ဘူးလို့ပြောတယ်။၁၉ရက်နေ့မှာကျွန်တော်တို့စာရဆောင်ရေးပြီးတောင်ဆန်းစုကြည်ဥဆောင်တဲ့အစိုးရစီစာပေးပို့ထားတယ်။ကျွန်တော်တို့ကတမတော်နဲ့ပဲညှိနှိုင်းရမယ်။တမတော်ကထောက်ခံချက်ပေးတဲ့အတိုင်းလှုပ်ပါလို့အစိုးရကစာပြန်လာတယ်
။မြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်များအဖွဲ့ပြောရေးဆိုခွင့်ရှိသူဇိုင်းတော်ဆန်းကတော့ရှမ်းပြည်အကျိုးပြည်ထောင်စုအကျိုးရှိရှုပြီးလှုပ်ဆောင်တာဖြစ်တဲ့အတွက်ရှမ်းပြည်နယ်ထဲကဘယ်နေရာမှာဆိုလွတ်လွတ်လပ်လပ်လှုပ်ပိုင်ခွင့်ရှိတဲ့တယ်လို့ပြောပါတယ်
အခုလောက်ခိုင်းတဲ့မုံထော်မုံထားတော့မဟုတ်မုံပန်ဆိုတဲ့နေရာမှာတော့ရောကျွန်တော်တို့တကယ်လို့အဲ့နေရာမှာလှုပ်လို့ရှိရင်အနောက်ရှက်မရှိဘူးလို့ပြောအားမခံပါလေဒီလူအင်အားတော့400 500နဲ့တဲ့အင်အားလည်းမဟုတ်ဘူးလေကျွန်တော်တို့ဖြစ်စေချင်တာကတော့ကိုယ်ပြင်တဲ့အတွက်မှာဖြစ်တဲ့အတွက်ကြောင့်လွတ်လွတ်လပ်လပ်နဲ့လှုပ်ခွင့်ရှိတယ်လို့ကျွန်တော်တို့မြင်တယ်
အခုလိုနေရာကန့်သတ်မှုတွေကိုအစိုးရဘက်ကလုပ်နေတာဟာရှမ်းနိုင်ငံရင်းညီလာခံဖြစ်မြောက်ဖို့မတိချာတော့တယ်လို့21ရာစုပင်လုံညီလာခံကိုရှမ်းမျိုးသားတွေတက်ရောက်ဖို့အခက်အခဲဖြစ်သွားနိုင်တယ်လို့21ရာစုပင်လုံညီလာခံဖြစ်မြောက်ရေးကော်မတီအတွင်းရေးမှူးများဖွဲ့ဝင်လည်းဖြစ်ကြားခေါင်းပါတီတွဲဖက်အတွင်းရေးမှူးနှင့်လည်းဖြစ်တဲ့စိုက်ကျော်ညွန့်ကပြောပါတယ
်တမတော်တဘောတူပြီးတော့လှုပ်ခိုင်းတဲ့နေရာတွေမှာအစိုးရဆက်အနေနဲ့တော့လှုပ်ဖို့အချိန်မပြေပါဘူးအဲ့တော့တောင်ကြီးမှာဒါမှမဟုတ်ရင်တော့ပင်လုံလိုမျိုးနေရာမှာလှုပ်ပေးဖို့ဆိုရ
ရစင်ပြထားတာရှိတယ်အစိုးပြုတ်ထားတဲ့တောင်ကြီးတမ်းမပင်လုံးမှာမရဘူးဆိုရင်တော့ဖြင့်ဘုဘကလည်းပြညာမှုမရှိဘူးဆိုရင်တော့ဖြင့်ကျွန်တော်တို့ရဲ့ရှမ်းမြို့ရာစင်နိုင်ငံရေးဆွေးနွေးပွဲလောက်ခွင့်ဟန်တာထားနေချိန်မှာလူထုအစ်မှန်ရရှိဖို့အတွက်ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ကနေလူနေရာကျော်ကိုအုပ်စုစင်ငါစုခွဲပြီးရှမ်းပြည်နယ်အတွင်းမြို့နယ်50ငါးမြို့ကချင်ပြည်နယ်မွန်ကြီးမြို့စကိုင်းတိုင်းဟုံးမလင်းမြို့
ဆက်ပြီးတော့မြန်မာအစိုးရနဲ့NCA အဆင့်အပြစ်ခတ်ရေးဆေးရေးလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေဟာတပ်ဆိုင်ရာတိုင်းဒေသပြည်နယ်တွေတချို့မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုအသီးသီးကျင်းပနေကြပြီဖြစ်ပေမဲ့ရခိုင်ပြည်နယ်မှာတော့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်ကိုအစိုးရကနေခွင့်မပြုသေးပါဘူး။ကျင်းပခွင့်ရဖို့ရခိုင်နိုင်ငံရေ
Yama Yetodade, Yahaja Lemia Badi, Elbiga, Bohomati want to Upitu, Dwasomia Yaza, Lenga, Kulo, Yobade.
The same Dima, don't say Seneman, let us sing, you send me Malotin Busarago, Piolo Miavo, Dwari, and Muya Solution, let us sing, you send me both, Togo, Dama, Tibare, and I don't know, Suyani, and she never took her a poor city, but Dugama, Maloya, Dugama, Loya Mesura, Pioca, and I'm a man in London who did it.
The Kaidima, Nuthasan, Nangayas, when they will love. အစံဖက်ဖြစ်နေပြီဆိုတဲ့အကြောင်းကိုနိုင်ငံတော်အတိုင်ပါခံဘက်ကဒေါ်အောင်ဆန်းစုကြည်နဲ့ UDPGC အတွင်းမှုအဖွဲ့ကိုလည်းအကြောက်ကြတာပြီဖြစ်တယ်လို့လည်းဒေါ်စောမြတ်ရာဇာလင်ကပြောပါတယ်အမျိုးသားအစံနိုင်ငံရေးဆွေးနွေးပွဲမကျင်းပါဘဲပြည်ထောင်စုညီချင်းရဲ့ညီလာခံမှာပြောစရာအကြောင်းမရှိဘူးလို့ရခိုင်အမျိုးသားပါတီ
အဲ့ဒါကြောင့်မလို့ဘုရားတော်ခါတခိုင်ချင်းနေမှာမြို့သားဆန်နိုင်ငံရေးဆွေးနွေးပွဲဟာဒီနေ့တို့ထိလောက်ခွင့်မရသေးဘူးဆိုလို့ရှိရင်ဒါရခိုင်ပြည်နယ်မှာရှိတဲ့တိုင်းရင်းသားမျိုးမျိုးစုတွေရဲ့အခွင့်အရေးတွေကိုအကုန်လုံးပြန်ရောက်တယ်ဝင်လာဖို့တိချင်းကကောက်စုပ်တူဖြစ်သူကိုခိုင်ကောက်ဆန်ကတော့အမျိုးသားဆန်နိုင်ငံရေးဆွေးနွေးပွဲတွေကိုနေရာနဲ့မှာကျင်းပဖို့လိုတယ်လို့ ပြောပါတယ်ရခိုင်ပြည်မှာအမျိုးသားဆန်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့မသေချာသေးပေမဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALB ရခိုင်အမျိုးသားပါတီ ANP နဲ့အရေးပါအဖွဲ့စည်းတွေစုပေါင်းပြီး22ဦးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်မြောက်ရေးကော်မတီကိုမကြာသေးမီကဖွဲ့စည်းထားပြီးအကြိုရှင်းလင်းပွဲတွေလုပ်နေပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
နိုင်ငံတော်ဒုတိယသမ္မတနှင့်ဦးဟန်နရီဘန်တီယူဟာချင်းပြည်နယ်တောင်ပိုင်းဒေသကိုတွားရောက်ခဲ့ပြီးဒေသတွင်းလူအချက်နှင့်ဖွံ့ဖြိုးရေးအခြေအနေတွေကိုကြည့်ရှုလေ့လာခဲ့ပါတယ်။တောရရှိတွင်အခုနားဆင်ခဲ့ကြတာကတော့ voa ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုလိုင်းတို့မီတာ24.6လေးဆက်အဖြစ်bambies.voanews.com မှာလည်းရုပ်သံနဲ့ရောစာသားနဲ့ပါသတင်းတွေကိုဖော်ပြပေးပါရယ်။နေ့စဉ်ထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်း voa ရဲ့ internet ဆာမျက်နှာ facebook page နဲ့ youtube website တွေပေါ်မှာအချိန်မရွေးကြည့်ရှုနားဆင်နိုင်ပါရယ်ရှင်။
American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။
နိုင်ငံသားတွေရဲ့အခွင့်အရေးကိုကာကွယ်ပေးနိုင်ရေးအတွက်ရည်ရွယ်ပြီး American ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာလူတဦးချင်းစီရဲ့အခွင့်အရေးကိုကာကွယ်တဲ့ပြင်ဆင်ချက်၃ခုနဲ့တရားမျှတမှုရှိရေးအတွက်ခုနှစ်ခုစုစုပေါင်းပြင်ဆင်ဖြည့်စွက်ချက်၁၀ခုကိုထည့်သွင်းဖော်ပြထားပါတယ်။အဲ့ဒီပြင်ဆင်ဖြည့်စွက်ချက်၁၀ခုကို The Bill of Rights နိုင်ငံသားတို့၏အခြေခံရပိုင်ခွင့်များလို့ခေါ်ဆိုပါတယ်။ ဖွဲ့စည်းပုံပြင်ဆင်ချက်အမှတ်၄မှာပုဂ္ဂိုလ်ရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးပြဋ္ဌာန်းထားပါတယ်။ကိုကာယ၊အိုအိမ်၊ဆာရက်စာရန်နဲ့တခြားပုဂ္ဂိုလ်ရေးဆိုင်ရာတွေကိုမလျော်မကန်ရှာဖွေခြင်း၊ဖမ်းဆီးထိန်သိမ်းခြင်းမရှိစေရ၊ထိပါးချိုးဖောက်ခြင်းမပြုရ၊ဘယ်နေရာ၊ဘယ်ပုဂ္ဂိုလ်၊ဘယ်အရာဆိုတာအတိအကျဖော်ပြထားခြင်းမရှိဘဲဖမ်းဆီးရှာဖွေဖို့ဝန်ရမထ ဖြစ်တယ်လို့ဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲကြသူတွေကယူဆခဲ့ကြပါတယ်အင်္ဂလိပ်ကိုလိုနီတွေကပုဂ္ဂလိကပိုင်အိမ်တွေနဲ့စီးပွားရေးလုပ်ငန်းတွေထဲဝင်ပြီးမ တရားတင်သွင်းခဲ့တဲ့ကုန်ပစ္စည်းတွေကို Rich of System လို့ခေါ်တဲ့ဝင်ရောက်ရှာဖွေခွင့်ဝရမ်းထုတ်ပေးတာကိုမဆာချူးဆက်ပြည်နယ်ရှင်းနေတူဖြစ်တဲ့ James Otis Jr. ကရုံးတော်မှာအဲ့ဒီအချိန်ကကန့်ကွက်လျှောက်ထားခဲ့တဲ့အပေါ်အခြေခံပြီးဒီအချက်ကိုထည့်သွင်းဖော်ပြဖို့ဖြစ်လာခဲ့တာပါ Rich of System ဟာတက်တန်းကုံဆုံးခြင်းမရှိဘဲတာဝန်ထမ်းဆောင်တဲ့အရာရှိတဦးကနေနောက်တဦးကိုလည်းလွှဲပြောင်းပေးအပ်လို့ရနိုင်ပါတယ်ဝင်ရောက်ရှာဖွေခွင့်ဝရမ်းရှိထားတဲ့အရာရှိတွေအနေနဲ့ပုဂ္ဂလိကအိမ်တွေကိုသူတို့ဝင်ကျင်တိုင်းဝင်လာနေတာကိုခွင့်ပြုပေးထားရတဲ့အတွက်အဲ့ဒီ Rich of Assistant ဟာဥပဒေနဲ့ညီညွတ်ခြင်းမရှိကြောင်းဗြိတိရှ်ကိုလိုနီတရားရုံးမှာရှစ်နေ Otis ကရှောက်ထားခဲ့ပါတယ်။အရာရှိတွေရဲ့အစီအပါဝန်ထမ်းတွေဟာအိမ်တွေဝင်တော့တွေအတားအဆီးတွေကိုဖျက်ဆီးပြီးတွေ့ရမြင်ရကိုပါထင်တန်းကျဲလှုပ်ဆောင်ခြင်းဟာမလို့တမာစိတ်လက်စားချေလိုတဲ့စိတ်နဲ့လှုပ်ဆောင်ခြင်းပဲဖြစ်ဖြစ်အဲ့ဒီလိုအပြုအမူမျိုးအတွက်ဘယ်ရုံးတော်ကမှမေကွန်းထုတ်ခွင့်မရှိကြောင်းကြမ်းကြင်စရာမလိုပဲတန်တရားဖြစ်ုံနဲ့တင်လုံလောက်ကြောင်းလျှောက်ထားခဲ့ပါတယ်ရှစ်နှစ် Otis အဲ့ဒီအမှုကိုရှုံးနိမ့်ခဲ့ပါတယ်ဒါပေမဲ့ဗြိတိရှ်ကိုလိုနီအောက်မှာအဲ့ဒီလိုပုဂ္ဂိုလ်ရေးလွတ်လပ်ခွင့်ချိုးဖောက်ခံရမှုနဲ့ကျိုးကြောင်းစီလျော်မှုမရှိတဲ့ရှာဖွေမှုတွေကိုခံခဲ့ကြရတဲ့ကိစ္စရပ်တွေဟာဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲတဲ့ပုဂ္ဂိုလ်တွေအတွက်ထက်သွင်းစဉ်းစားစရာအကြောင်းအရာတွေဖြစ်လာခဲ့ပါတယ်ဒါကြောင့်လဲအမေရိကန်ပြည်ထောင်စုရဲ့ပထမဆုံးဖွဲ့စည်းပုံပြင်ဆင်ချက်ထဲမှာတရားမျှတမှုကြိုးကြောင်းစီလျော်ခြင်းမရှိတဲ့ရှာဖွေသိမ်းဆည်းမှုနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုထည့်သွင်းဖော်ပြခဲ့ပါတယ်။ဒါကြောင့်လဲပုဂ္ဂလိကပိုင်ဆိုင်မှုတွေကိုသိမ်းဆည်းခြင်းဖန်ဆီးခြင်းလှုပ်ဆောင်တော့မယ်ဆိုရင်ခိုင်လုံတဲ့အကြောင်းပြချက်အပြင်ရုံးတော်ကထုတ်ပြန်တဲ့ဝရမ်းပါမပြုလုပ်ခွင့်ရှိပါတယ်။အဲ့ဒီဝရမ်းဟာလဲရုံးတော်ကိုတင်ပြလာတဲ့အကြောင်းပြချက်ကန့်သတ်ပေါင်းအတွင်းမှာပဲလုပ်ပိုင်ခွင့်ရှိတာဖြစ်ပါတယ်။ဝရမ်းမပါဘဲတင်ဆက်ခဲ့တဲ့ပစ္စည်းတွေဟာတရားမဝင်တဲ့ပစ္စည်းတွေဖြစ်တာကြောင့်ရာဇဝတ်ခုံရုံးမှာတသက်အဖြစ်တင်ပြခွင့်မရှိပါဘူး။20ရာစုနှစ်အတွင်းနိုင်ငံတော်တရားရုံးချုပ်တရားသူကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ပေါ်တာစတီဝတ်ရဲ့စကားအရဆိုရင်ဖွဲ့စည်းပုံပြင်ဆင်ချက်အမှတ်လေးဟာလူပုဂ္ဂိုလ်တဦးတယောက်အနေနဲ့သူ့အိမ်ထဲကိုဝင်သွားပြီးအဲ့ဒီမှာအစိုးရကကြိုးကြောင်းစီလျော်ခြင်းမရှိဘဲကျူးကျော်ဝင်ရောက်တဲ့အန္တရာယ်ကနေကင်းလွတ်ပြီးလွတ်လပ်စွာနေထိုင်ပိုင်ခွင့်ရှိတဲ့ပြင်ဆင်ချက်ဖြစ်ကြောင်းပြောကြားပူးပါရခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။သောတာရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ပဲဖြစ်ပြီးတော့ VOA ရဲ့အားပေါ်မဟုတ်တာကိုအသိပေးပါရစေ။ VOA မြန်မာပိုင်းသောကြာနေမနဲ့အတန်ထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါရဲ့ရှင်။မလ3ရက်တောက်ချာနေမနေ့ဖက် VOA အစီအစဉ်တွေအတွက်နောက်ဆုံးရထိပ်တန်းသတင်းတွေကိုဒေါခင်ပြိုသက်ကတလက်ကြီးညာပေးပါအောင်မရှင
်။ American Tyrants ရဲ့2016သမရရွေးကောက်ပွဲကိုရုရှားကဂျမ်းဝင်ဆွတ်ဖက်မှုလုပ်တဲ့ဆိုရယ်ဆွတ်ဆွဲမှုနဲ့ပတ်သက်ပြီးဗဟိုအစိုးရရဲ့ဘယ်စုံစမ်းစစ်ဆေးမှုမျိုးကိုမဆိုနိုင်ငံတော်ရှေ့နေချုပ် Jeff Sessions ကတရားဥပဒေအရစင်ခေါ်လိုက်ပါတယ်။သူကလွှတ်တော်မှဖြစ်တဲ့တာဝန်ထမ်းဆောင်နေချိန်သမရထရန့်ရဲ့စီးဝင်းအဖွဲ့ဝင်တူဖြစ်ရှိနေချိန်မှာအမတ်ရုရှားနိုင်ငံဆိုင်ရာတမန်ကြီးနဲ့ရွေးကောက်ပွဲမတိုင်ခင်နှစ်ကြိမ်တွေ့ဆုံခဲ့ပေမဲ့သူကိုရှေ့နေချုပ်ယာဒူးအတွက်အတီးပြုတ်ဖို့ကြားနာပွဲအတွင်းဒါကိုထုတ်ဖော်မပြောဘဲထိန်ချန်ထားတယ်လို့ဝေဖန်ကြတာဖြစ်ပါတယ်။ပြင်းထန်မှရွေးကောက်ပွဲမှာထိတ်ဆုံးကပြေးနေတဲ့လွှတ်တော်အမတ် Marine Le Pen ဟာ IS အကြမ်းဖက်အဖွဲ့ကရဲဆက်ဆက်တပ်ဖြတ်နေတဲ့ဓာတ်ပုံတွေကို2015ခုနှစ်ကလူမှုမီဒီယာကွန်ရက်မှာ3ခုမှာဖော်ပြခဲ့မှုနဲ့ပတ်သက်ပြီးထောင်ဒဏ်3နှစ်နဲ့ငွေဒဏ်ဒေါ်လာ8900ဆောင်ရမယ်အခြေအနေနဲ့ရင်ဆိုင်နေရပါတယ်။လက်ရရင်ဥပဒေပြုလွှတ်တော်အမတ်ရဲ့လွှတ်တော်အမတ်တဦးအနေနဲ့ရရှိထားတဲ့လူငင်းချမ်းသာခွင့်ကိုရုပ်သိမ်းဖို့ဥရောပလွှတ်တော်မှာစတက်ဘရင်းနေကမဲခွဲဆုံးဖြတ်ခဲ့ကြပြီးတဲ့နောက်အခုလိုအရေးယူအခမ်းအနဲအခြေအနေတွေပေါ်ပေါက်လာတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအခြေတောင်ပိုင်းဒေသမှာမြန်မာနိုင်ငံရခိုင်ဘက်ကနေထွက်ပြေးလာတယ်လို့ပြောတဲ့ Rohingya Muslim ဥယျာဉ်ဘလောက်ရှိတယ်ဆိုတာသိရအောင်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကသံကောင်းစင်းစပြီးကောက်ယူနေပါပြီ။ Caucasus ပစားဒေသကဒိခတဲ့စခန်းတွေမှာနေထိုင်နေဘလောက်ရှိတယ်ဆိုတာသိရအောင်ကောက်ယူတာဖြစ်ပြီးဒါကလူမနေတဲ့ကျွန်းကိုရွှေ့ပြောင်းပေးဖို့လှုပ်ဆောင်မှုရဲ့တစ်စိတ်တစ်ပိုင်းဖြစ်ပါတယ်။တေဥစွာသတင်းမီဒီယာတွေမှာတောင်ကိုရီးယားထွက်ကုန်တွေကိုသပိတ်မှုဖို့နဲ့တန်ခတ်အရေးယူမှုတွေလုပ်ဖို့အတွက်တောင်းဆိုလာနေကြပါပြီ။
တောက်ချာနေမနေ့အတွက်သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာပါရှင်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်9ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Kelvin Fowler ပါ။ကျမကတော့စုမြတ်မော်ပါရှင်။ညနေဘက်6နာရီခွဲမှထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ16 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်။ VOA အစီအစဉ်တွေကိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်အားလုံးကိုကျမ်းမာစိတ်ချမ်းသာကြပါစေရှင်။
This program has come to you from the Voice of America, Washington.